တနေ့တက္ကရ2008ခုနှစ်နိုဝင်ဘာလ30ရက်နေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်ရဲ့စူဇာမြို့တောင်တရာရာမဗြဟ္မဝိဟာရကျောင်းတိုက်မှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစကံပွဲမှာကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များခဏနောက်ဆုံးနေ့ရက်ဖြစ်နေကောင်းကျုပ်အားဖြင့်ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့ပဋိစ္စသမုပ္ပါဒ်တရားဆိုတော့မြတ်စွာဘုရားဒီပဋိစ္စသမုပ္ပါဒ်တရားကိုဘယ်တော့ကစတင်ပြီးတော့ဟောကြားခဲ့တယ်စတင်ပြီးတော့ဟောကြားတဲ့အချိန်ကိုမပြောနိုင်ပေမဲ့ပရိစ္ဆသမုပ္ပါဒ်တရားကိုဘယ်လိုသဘောပေါက်အောင်ကြိုးစားခဲ့ရသလဲပရိစ္ဆသမုပ္ပါဒ်တရားကိုသဘောပေါက်ခြင်းကြောင့်ဘာတွေအကျိုးရှိသလဲဆိုတဲ့အကြောင်းကလေးကိုတော့ဘုန်းကြီးတို့ပြောပြနိုင်ပါတယ်ဒီလိုမြတ်စွာဘုရားဘုရားဖြစ်တဲ့အချိန်ကိုပြန်ပြီးတော့အာရုံပြုကြည့်ရအောင်ဘုရားမဖြစ်ခင်ကသုတ္တရဏမင်းကြီးရဲ့သားတော်သိဒ္ဓထမင်းသားတက်တော်29မှာတောထွက်လာခဲ့တောထွက်လာခဲ့ပြီးတော့ပုရဝေလတောထဲမှာဒုက္ခရစရိယာကျင့်တယ်ဒုက္ခရစရိယာဆိုတာဘာပြောတာလဲမြင်တော့ခက်ခဲတဲ့အကျင့်ကိုပြောတာအမတခက်ခဲတဲ့အကျင့်ဒါကိုဒုက္ခရစရိယာလို့ခေါ်တယ်ဘလောက်ကျင့်တယ်လဲဆိုရင်6နှစ်ကျင့်တယ်6နှစ်ကျင့်မှဖျားဖြစ်သလားမေးရင်တချို့တချို့ဖျားတွေကြတော့6နှစ်မကျင့်ရပါဘူးကတ္တပဖျားရှင်လက်ထက်ကဘုန်းကြီးတို့ရဲ့ဂရမဖရာရဲ့ဖရာလောင်းအဲ့ဒီမှာဖရာရှင်လက်ထက်မှာဖြစ်တဲ့အချိန်တုန်းကကတ္တမဖရာရှင်ဒီကတ္တမဖရာရှင်ဒီ6ရက်ပဲဒုက္ခစီရကျင့်ခဲ့ရတယ်6ရက်ကျင့်အောင်လည်းဖရာဖြစ်လာခဲ့တယ်အဲ့ဒါဘုန်းကြီးတို့ရဲ့ဖရာလောင်းကအာသူက6ရက်နဲ့ဖရာဖြစ်တယ်ငါသာဖရာဖြစ်မယ်ဆိုရင်ငါ6နှစ်တောင်ငါ6ရက်နဲ့တော့မကျင်မှာ6နှစ်တောင်ငါကျင့်လိုက်အောင်မယ်ဆိုရက်အဲ့ဒီလိုလေနှုတ်ကလည်းမြတ်ခဲ့ဘူးလေသူက6ရက်နဲ့ဖျားဖြစ်တယ်ငါကြရင်တော့6နှစ်ငါကျင့်မယ်ပို့ပြီးတော့ကြိုးစားမယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒီနှုတ်ကပြောခဲ့ဘူးတဲ့ပြမခဲ့တဲ့ပြမချက်ကြောင့်ဖျားဖြစ်လာတဲ့အခါမှာ6နှစ်ကျင့်ရတာဒါကြောင့်6နှစ်ကျင့်ရတယ်ဆိုတဲ့သတ်မှတ်ချက်တည်းအတိအကျမဟုတ်ဘူးလို့ဒီလိုမှတ်လိုက်ပါတချို့တချို့ဖရာတွေကယနေ့နေ့နဲ့ကျင့်ပြီးတော့ဖရာဖြစ်တယ်တချို့တချို့ဖရာတွေကယများများကျင့်ပြီးမှဖရာဖြစ်တယ်ယနေ့ဒီဖြစ်စေများဒီဖြစ်စေအတိအကျကတော့ပါရမီကပြည့်ပြီးသားဖြစ်နေတော့ဖရာအဲ့ဒီဘဝမှာဖရာဖြစ်ကိုဖြစ်ပါပဲကာမိတာဖြင့်မြတ်စွာဘုရားသည်6နှစ်ကျင့်ခဲ့တယ်6နှစ်ကျင့်ပြီးတော့နောက်ဆုံးဖျားဖြစ်မဲ့နေ့ဘယ်နေ့တယ်လဲကဆောင်လာပြည့်နေ့နော်တက္ကရိက103ခုနှစ်အဲ့ဒီခေတ္တကသတ်မှတ်တဲ့တက္ကရိ103ခုနှစ်လာအဖြစ်ကဆောင်လာပြည့်ကဆောင်လာပြည့်ဆိုတော့မေလာထဲမှာပေါ့အဲ့ဒီကဆောင်လာပြည့်နေ့မနေ့ရောက်တဲ့အခါမှာညတော့ကအိမ်မက်တွေမက်တယ်ထိုးထိုးခြားခြားအိမ်မက်တွေမက်တယ်အဲ့ဒီအိမ်မက်တွေကိုပြန်သုံးသပ်ပြီးတော့ကနေ့တော်ကဖျားဖြစ်မဲ့သိကြတယ်ကနေ့တော်ကကြိုးကြိုးစားစားအားထုတ်မယ်ဆိုတဲ့တန်ဋိဌာန်ချထားတယ်အဲ့ဒီတော့တန်ဋိဌာန်ချထားပြီးတော့ညာချမ်းရောက်တဲ့အခါမှာဘုရဝေလာတော်တဲ့နေရသရာမြင့်ရဲ့မဏိမဝေးလေးမှာညောင်မေအုပ်စုလေးတွေရှိတယ်အဲ့ဒီညောင်မေအုပ်စုလေးကိုတက်သွားပြီးတော့တခုသောညောင်မေရင်းကိုဝင်းပြီးတော့မြက်ကလေးတွေကျက်ဖြတ်ပြီးတော့ အဲ့ဒီပုံမှာထိုင်ပြီးတော့တရားကျင့်တယ်အဲ့ဒီတော့မြတ်စွာဘုရားတရားကျင့်တဲ့သစ်ပင်ကိုဒီနေ့ဘယ်လိုခေါ်လဲဗောဓိပင်နော်ဗောဓိပင်ဆိုတာဟာဘာပင်ကိုပြောတာလဲဗောဓိပင်ဆိုတာဘုရားပွင့်တဲ့ပင်ကိုပြောတာတဲ့မလားညောင်ပင်ဖြစ်ခြင်းနဲ့ဖြစ်မယ်ကိုယ်ကိုယ်ပင်ဖြစ်ခြင်းနဲ့ဖြစ်မယ်တပြေပင်ဖြစ်ခြင်းနဲ့ဖြစ်မယ်သခုပင်ဖြစ်ခြင်းနဲ့ဖြစ်မယ်တကြောတကြောဘုရားတွေကကိုယ်ကိုယ်ပင်မှာထိုင်ပြီးတော့ဘုရားပွင့်တယ်တချို့ကဗောဓိညောင်ပင်မှာထိုင်ပြီးတော့ဘုရားပွင့်တယ်တချို့ကသခုပင်တချို့ကဓာန်တော်ပင်အမျိုးမျိုးရှိကြတာပေါ့နော်တချို့ကကိုယ်ကိုယ်ပင်လို့ဒီလိုနဲ့ပါတယ်ဘာဖြစ်လို့သစ်ပင်အောင်မှာထိုင်ပြီးတော့မှဘုရားပွင့်ရတယ်လဲလောကမှာတချို့ကတော့ပြောတာပေါ့လေခင်ဗျားတော်မှာအမိရှိမှပွင့်တယ်သစ်ပင်ဆိုတဲ့အမိရှိမှပွင့်တယ်လို့လောကမှာဒီလိုပြောကြတယ်အမှန်ကတော့အမိမရှိတဲ့သူပွင့်နိုင်တာပါပဲဒါနဲ့ဘာဖြစ်လို့သစ်ပင်အောင်ဝင်တယ်လို့မေးတာအဲ့ဒီခေတ္တကတရားထုတ်တဲ့ပုဂ္ဂိုလ်များရဲ့ထုံးစံဟာရုခမူလဆိုတဲ့သကကောင်းလေးရှိတယ်သစ်ပင်အောင်မှာသစ်ပင်ရင်းမှာသစ်ပင်အမြင့်ရင်းမှာဝင်ပြီးတော့ထိုင်ပြီးတော့တရားအထုတ်ကြတယ်ဒါကဒုက္ခမူလလို့ခေါ်တယ်ဒီခေတ်မှာလည်းပဲဒုက္ခမူလဒုတိယဆိုတာစကားလေးရှိပါတယ်အဲ့ဒါသိပ္ပံရင်မှာဝင်ပြီးတော့အာထုတ်တော့သိပ္ပံဒီသူတို့အတွက်တော့ကြောင်းကလေးဒီကြောင်းပဲသူတို့မှာတော့လည်းမှာအတိတ်နေပြာဆောင်းမရှိဘူးဘယ်မှာလဲကြောင်းသားဆောင်းမပေးဘူးသူတို့ကိုယ်တိုင်တော့မဆောင်းနိုင်ဘူးဆောင်းဖို့လည်းအချိန်မရဘူးတရားထုတ်နေကြတာကိုအဲ့ဒီတော့အရင်အာဝါသာကောင်းတဲ့သိပ္ပံကလေးအောက်မှာဝင်ထိုင်နေညာဆိုရင်နှင်းကြလည်းပဲအပေါ်ကတည့်ရတယ်ခံနေတာသူတို့ကိုနှင်းကြသိမခံရဘူးနေခင်းဆိုလည်းနေဖို့လည်းပဲဒီဘက်ကနေရဒီဘက်ကနေရဝင်လာဟိုဘက်ကရှေ့တိုင်းဟိုဘက်ကနေရဝင်လာဒီဘက်ကိုရှေ့တိုင်းတည့်ရသေးပလင်ရသူတို့ရအမိုးလေးပဲတည့်ရသေးပလင်ရသူတို့ရမိုးတန်လေးတန်နေတန်ကာကွယ်တဲ့အမိုးကလေးတစ်ခုပဲသိပ္ပံပင်စင်ကြီးကတော့ပါတယ်လေကျင်းဆက်တဲ့အခါမှာရပဲထိုင်ပြီးတော့သိပ္ပံလေးမှီးပြီးတော့တရားရှင်မှန်လိုက်အဲဒီမှာဖြစ်တာခဏချိန်ဆက်လိုက်လဲလျောင်းပြီးအိတ်ဆက်တယ်ဆိုတာတို့မှသိမရှိဘူးလဲလျောင်းနေရလည်းပဲအခင်းတွေပါနေမရှိဘူးတို့မှအခင်းတွေပါနေပုံစံမရှိဘူးတဲ့အဲဒီလိုပဲသိပ္ပံရင်လေးမှာထိုင်ပြီးတော့သိပ္ပံလေးမှီးပြီးတော့ကျင်းတဲ့အခါလဲကျင်းလိုက်မကျင်းတဲ့အခါလဲတရားထိုင်လိုက်ထားပြီးတော့လမ်းလျှောက်ရှင်လည်းရှောက်လိုက်ဒီလိုနေကြတာကိုအဲ့ဒါကြောင့်သိပ္ပံရပင်ရှိရင်သိပ္ပံရပင်ဒီတို့အတွက်အဆောင်ကလေးတစ်ခုပဲလို့ဒီလိုသဘောထားပြီးတော့ကျင့်ကြတာ။ဒါကြောင့်တရားကျင့်တဲ့ပုဂ္ဂိုလ်တိုင်းဟာသိပ္ပံကလေးတွေမှာမှီပြီးတော့သိပ္ပံရပင်ကိုအသာကွယ်ရိုးပြီးတော့ဒီလိုကျင့်ကြတယ်။ဒါကြောင့်မလို့အခုတည်းပဲဗုဒ္ဓသည်သိပ္ပံတပင်ကိုအသာကွယ်ယူပြီးတော့ဒါတရားကျင့်တဲ့သဘောပဲ။အမိရှိမှပွင့်လာတော့မဟုတ်ဘူး။အမိမရှိလည်းပွင့်ပါတယ်။ဒါပေမဲ့တရားကျင့်တဲ့ပုဂ္ဂိုလ်တွေရဲ့ထုံးစံအရာသိပ္ပံတပင်ကိုမှီပြီးတော့တရားကျင့်တယ်လို့ခေါင်းကြီးတို့ကဒီလိုပဲသဘောပေါက်တယ်။ဒါရင်တော့အခင်းမရှိတဲ့အခါကျတော့ဘဂုဏပြောခဲ့တဲ့မြတ်ထံသမားတယောက်ရဲ့အထံကမြက်ကလေးတွေအလှခံပြီးတော့ခင်းလိုက်တယ်။ပြီးတော့အဲဒီဘက်မှာထိုင်ပြီးတော့တရားကျင့်။အဲဒီသစ်ပင်မှာထိုင်ရင်းနဲ့တရားကျင့်လို့ဖျားဖြစ်လာတာမို့လို့အဲဒီသစ်ပင်ကိုဘောဓိပင်လို့ခေါ်တာ။ဘောဓိကမြန်မာလိုပြောတော့ပါလေ။သိတာသိတာဘောဓိကသိတာဗုဒ္ဓကလည်းသိတာဘောဓိကလည်းသိတာသိတာနော်ဗုဒ္ဓဆိုတာကသိတတ်တဲ့ပုဂ္ဂိုလ်ကိုဗုဒ္ဓလို့ခေါ်တယ်ဗောဓိဆိုတာကသိတဲ့နေရာလေးမဟုတ်လို့ဗောဓိလို့ခေါ်တယ်ဒါတော့ကိုယ်ကမရောက်မှထိုင်လဲကိုယ်ကမင်းဒီဗောဓိပဲညောင်မရောက်မှထိုင်လဲညောင်မင်းဒီဗောဓိပဲတပြေမရောက်မှထိုင်လဲတပြေမင်းဒီဗောဓိပဲကံကောင်မရောက်မှထိုင်လဲကံကောင်မင်းဒီဗောဓိပဲအဲဒါကြောင့်ဗောဓိပင်အောက်မှာဖျားပွင့်တယ်လို့ဒီပုံရဒီလိုပြောလိုက်တာဟောဗျာဒီလိုထိုင်ပြီးတော့ကျင့်တယ်အဲဒီလိုကျင့်တော့ပရမသောအားလုံးကြားဘူးကြားတဲ့အတိုင်းပါပဲမန္တသားကိုအောင်မြင်တဲ့ဘာညာပေါ့လေနော်ဒါတွေကတော့မပြောလို့တော့ပေါ့ဘာကိုကျင့်တယ်လဲမင်းရင်အာနာပါနာကိုကျင့်တယ်ဒါတွေတစ်ချက်မှတ်လိုက်နော်မြတ်စွာဘုရားဒီအဲဒီအချိန်တုန်းကခွန်ကြီးတို့စာရီပေလီမှာပါတဲ့အလိုရဘာနဲ့စကျင့်တယ်လဲမင်းရင်အာနာပါနာနဲ့စကျင့်တာအာနာပါနာဆိုတာဘာပြောတာလဲဝင်နေတဲ့ထွက်လေကိုပြောတာဝင်နေတဲ့ထွက်လေအာနာပါနာအဲဒီတော့မြတ်စွာဘုရားတရားကျင့်တော့ကအာနာပါနာနဲ့စခဲ့တယ်လို့အဲဒီစကားကလေးကိုယူပြီးတော့ဒီနေ့လည်းပဲတရားရှင်းမှတ်တဲ့ပုဂ္ဂိုလ်တွေဒီ ဘာနဲ့စတော့ပါဏာပါဏာနဲ့စတာသူရသမိုင်းကြောင်းလေးကိုဒီလိုမှတ်ထားရမယ်နော်သမိုင်းကြောင်းလေးကိုဒီလိုမှတ်ထားအဲဒီတော့အာဏာပါဏာနဲ့စပြီးတော့မြတ်စွာဘုရားကျင့်ခဲ့လို့အခုလည်းပဲတရားရှိမှတ်တဲ့ပုဂ္ဂိုလ်တွေဒီအာဏာပါဏာနဲ့စပြီးတော့ကျင့်ကြတာအကယ်၍အာဏာပါဏာမဟုတ်ဖက်နဲ့အခြားခြားသောနိဗ္ဗာန်နဲ့တရားရှိလို့ကောမရဘူးလားမင်းရတာပဲတရားနိဗ္ဗာန်နဲ့အရှုပ်ပြီးတော့တရားဒါတရားနိဗ္ဗာန်နဲ့တရားရှုပ်လဲရတာပဲဒါပေမဲ့ဘာဖြစ်လို့အာဏာပါဏာနဲ့စနေကြတယ်မင်းကြီးမြတ်စွာဘုရားဖျားပွင့်တဲ့အချိန်တုန်းကနောက်ဆုံးအချိန်မှာအာဏာပါဏာနဲ့တရားရှုမှလာခဲ့တယ်လို့စာရိပေတယ်မှာအဆိုရှိလို့ဒီအာဏာပါဏာကိုသုံးပြခြင်းဖြစ်တယ်ဒီလိုအာဏာပါဏာဆိုတာဘာလဲလဲဝင်နေထွက်နေဝင်နေထွက်နေဆိုတော့ဝင်နေရစသည်နာသည်ဗျာအလဲဒီရင်ကြအဆုံးလေးဝမ်းပိုက်ထွက်နေရစသည်ဝမ်းပိုက်အလဲဒီရင်ကြအဆုံးလေးနာသည်ဗျာဒီတော့ဝင်နေထွက်နေသိဖို့ဆိုတာကဘယ်နေရာကနေကြည့်ရင်သိမလဲမင်းရင်နာရီဘကကြည့်တယ်သိတာပဲရင်ဆိုင်ကနေကြည့်တယ်သိတာပဲဝိုင်းပိုင်းကနေကြည့်တယ်သိတာပဲနော်နာရီဘလေးမှာတိုးဝင်တယ်တိုးထွက်တယ်အဲ့ဒါလေးကိုသတိထားပြီးတော့ဟောတာဝင်လေထွက်လေပဲလို့ဒီလိုကောမသိရဘူးလားသိရလားဒါကြောင့်နာရီဘကနေကြည့်တယ်ဝင်လေထွက်လေကိုသိနေတာပဲရင်ဆိုင်ကနေကြည့်တော့ကမသိဘူးလားဒါလည်းသိတာပဲအတက်ကလေးရှုပ်ထလိုက်တယ်ရောင်ကလေးမောက်ကြသွားတယ်အတက်ကလေးပြန်ထုတ်လိုက်တယ်ရောင်ကလေးပြန်ဆိုင်သွားတယ်ဒါလေးကိုကြည့်ပြီးတော့ဟောတာဝင်နေသေးပဲဒါထွက်နေသေးပဲဒီလိုလည်းသိအောင်လုပ်လို့ရပါတယ်နောက်ကဝိုင်းမဲကနေကြည့်တော့မရဘူးလားရလားဘိုင်ကလေးဖောင်းလာတယ်ဝင်နေဝင်လာတယ်ဘိုင်ကလေးပိန်သွားတယ်ထွက်နေလေးထွက်သွားတယ်ဒီလိုလည်းရတာပဲဒါကိုကြည့်တော့အဖြစ်ဘုန်းကြီးတို့ပြည့်တတ်တယ်ဖောင်းတာပိန်တာကိုပဲကြည့်ကြည့်ရှူတာဆိုင်တာကိုပဲကြည့်ကြည့်ဘာသိဖို့ကြည့်တာလဲဝင်လေထွက်လေသိဖို့ကြည့်တာဟုတ်တယ်မလားဓမ္မထားရမယ်နော်ဝင်လေထွက်လေသိကြည့်လို့ကြည့်နေတာမြတ်စွာဘုရားကလည်းပဲဟောခဲ့တာအာနာပါနလို့ဟောခဲ့တာကိုနော်နာသီးပြလို့မဟောခဲ့ဘူးဘာမဲ့လို့မဟောခဲ့ဘူးယဉ်ကျလို့မဟောခဲ့ဘူးအာနာပါနလို့ဟောခဲ့တာဝင်လေထွက်လေလို့ဒီလိုဟောခဲ့တာဒီတော့ဝင်လေထွက်လေကိုသိအောင်ဗေနရာကကြည့်မလဲကြည့်တဲ့နေရာ၃မျိုးရှိတယ်။အဲဒီ၃မျိုးသောနေရာမှာကိုကြိုက်တဲ့နေရာကကြည့်။ဗေနရာကပဲကြည့်ကြည့်ကြည့်နိုင်ဖို့ရှိပါတယ်။အဲဒီနေ့ဥပမာနာရီကကလည်းကြည့်မယ်အဆင်ပြေတယ်ဆက်ကြည့်။အဆင်မပြေဘူးလားမပြေရင်ရင်ကျန်းကလည်းကြည့်မယ်။အတကလေးရှုပ်သလိုက်တယ်။မိမိရဲ့ခန္ဓာကိုယ်ရဲ့အနေထားလေးကြည့်ပြီးတော့ဒါဝင်လေလေးဝင်လာတယ်ဒါထွက်လေလေးထွက်သွားတယ်လို့ဒီလိုသိလိုက်ရင်လည်းဒါဝင်လေထွက်လေသိတယ်ခေါ်တာပဲ။အဝမ်းမကနေကြည့်မယ်ရတာပဲကိုကြည့်နေတဲ့နေရာကကြည့်တနေရာကအစင်မပြေရင်နောက်တနေရာပြောင်းကြည့်နော်နောက်တနေရာပြောင်းကြည့်ဘယ်နေရာကကြည့်မှအာနာပါနာဖြစ်တယ်လို့သတ်မှတ်ချက်မရှိပါဘူးသို့တော့တခုတော့မှတ်ထားဝင်လေထွက်လေကိုသိအောင်ကြည့်တဲ့နေရာမှာနာသီးများကပဲကြည့်ကြည့်ဝမ်းမကပဲကြည့်ကြည့်နာသီးများသိဖို့ကအဓိကလားဝင်လေထွက်လေသိဖို့ကအဓိကဒါတော့မှတ်ထားရမယ်နော်ဝမ်းမဲ့ကလေးပိန်တာဖောင်းတာဒီဘုကအဓိကလားဝင်လေထွက်လေဒီဘုကအဓိကလားဝင်လေထွက်လေဒီဘုကအဓိကဒါဖြစ်လို့လည်းမင်းရင်နာသီးများသည့်ပညာပုံမှန်သာဆိုင်ခဲ့ပညာဝင်လေထွက်လေကပရမတ်ပရမတ်ကိုမြောက်ကြည့်ရမှာယဉ်ကျေးသည့်ပညာဝင်လေထွက်လေကပရမတ်ပရမတ်မြောက်ကြည့်ရမယ်ဝမ်းပိုက်သည့်ပညာပိန်တာဖောင်းတာဒီပညာဝင်လေထွက်လေလေကပရမတ်ပရမတ်ကိုမြောက်ကြည့်ရမယ်ဒီတော့ပရမတ်ကိုကြည့်နေတဲ့အချိန်မှာပရမတ်မြင်ဖို့ရင်းကြည့်တယ်။ဘယ်နေရာကပဲကြည့်ကြည့်ကိစ္စမရှိဘူး။ကိုယ်တန်တဲ့နေရာကကြည့်။ပုံမှန်သရပညာဆိုင်ခဲ့ကြည့်မမြင်ဖို့ပဲလိုတယ်။အဲဒီအပေါ်မှာမိမိရဲ့စိတ်ကဆွဲပြီးတော့အဲဒီနာသီးပြားဆိုတဲ့နာသီးပြားကြီးကြည့်ပြီးတော့အချိန်ဖြုံးမနေနဲ့။ဝမ်းမိုက်ဖောင်းတာပင်တာကြီးကြည့်ပြီးတော့အချိန်ဖြုံးမနေနဲ့။ဝင်လေထွက်လေကိုမြင်အောင်ကြည့်။ဝင်လေထွက်လေမြင်ရင်ဒါလိုရင်းရောက်ပြီ။ဟောပြီးတာကတစ်ချက်တော့နောက်တကဝင်လေထွက်လေကြည့်ပြီးတော့ဝိပဿနာဖြစ်အောင်လုပ်လို့ရသလားဆိုတဲ့သဘောလေးနဲ့ဒါရှိသေးတာပဲဝင်လေထွက်လေကြည့်ပြီးတော့ဝိပဿနာဖြစ်အောင်လုပ်လို့ရသလားဆိုတော့ရပါတယ်မရဘူးမရှိပါဘူးเนาะဝင်လေထွက်လေကြည့်ပြီးတော့ဝိပဿနာဖြစ်အောင်ဘယ်လိုလုပ်မလဲ ဝင်လေထွက်လေရဲ့သဘောကိုအရင်သိအောင်လုပ်ဝင်လေထွက်လေဆိုတာကလေဆိုတာဝါရောပဲနော်ဝါရောဆိုတာတော့မှလေသည်ဓာတ်သဘောမဟုတ်သေးဘူးတုံးတဲ့သဘောထိုးတဲ့သဘောရွေးရှားတဲ့သဘောလေးကမှဓာတ်သဘောနော်အခုအပြင်မှာမှလေတွေတိုက်နေတယ်အဲ့ဒီလေကြီးသွားကြည့်လို့ဝိပဿနာဖြစ်ပါမလားခန္ဓာကိုယ်ထဲမှာလည်းလေတွေရှိတယ်အဲ့ဒီလေကြီးကြီးနေတော့ဝိပဿနာဖြစ်ပါမလားမဖြစ်ဘူးဘာကိုကြည့်ရမှလဲသူ့ရဲ့သဘောလေးကိုကြည့်ရမှာသူ့ရဲ့သဘောကဘာသဘောရှိတယ်တွန်းထိုးတဲ့သဘောရွေးရှားတဲ့သဘောငြိမ့်သက်တဲ့သဘောဒါလေးတွေရှိတယ်ခြေတော်ကလေးကိုမတင်လိုက်တယ်ကြွလိုက်တယ်ခြေတော်ကြီးကြွလာတာကိုကြည့်တော့ကြည့်ပြီးတော့ခြေတော်ကိုမြင်အောင်ကြည့်ရမှလားလေရဲ့သဘောလေးကိုမြင်အောင်ကြည့်ရမှလားခြေတော်ကြီးကြွလာတာကြည့်ပြီးတော့လေရဲ့သဘောကိုဘယ်လိုမြင်မလဲအထဲမှာရှိတဲ့လေဓာတ်ကတွန့်တင်ပြလာလို့အောက်ချထားတဲ့ခြေတော်အပေါ်ကိုမြောက်လာတယ်လို့ဒီလိုသဘောပေါက်နိုင်ရမယ်။ဟုတ်ရဲ့လား။အောက်ချထားတဲ့ခြေတော်ပေါ်မြောက်လာတာဘယ်လိုကတွန့်တင်ပြလိုက်လို့လဲ။လေကတွန့်တင်ပြလိုက်လို့အပေါ်မြောက်လာတဲ့ခြေတော်ရှေ့တွန်းသွားတာဘယ်လိုကတွန့်ပြလိုက်တာလဲ။လေကတွန့်ပြလိုက်လို့အဲဒီရှေ့တွန်းသွားတဲ့ခြေတော်အောက်ချသွားတာဘယ်လိုကဆွဲချပြလိုက်တာလဲ။လေကဆွဲချပြလိုက်လို့လေရဲ့သဘောလေးကိုမြင်အောင်ကြည့်လေကိုကြည့်ကြမလို့ဘူးအဲဒီလေရဲ့သဘောလေးကတုံးတဲ့သဘောထိုးတဲ့သဘောကမရှိဘူးဆိုရင်အောက်ချရတဲ့ခြေတော်အပေါ်မြောက်ပါမမမြောက်ဘူးအပေါ်မြောက်တဲ့ခြေတော်အောက်ပြန်ကျပါမလားမကျဘူးအဲဒီလိုရွေးရှားတဲ့သားရွေးရှားခြေတော်ကြီးရွေးရှားသွားတာအရှိကိုတိုးသွားတာအောက်ကိုကျသွားတာဒီဘယ်တတ္တိကနေတုံးတင်ပြလိုက်တာလဲလေရဲ့တတ္တိကတုံးတင်ပြလိုက်တာအဲ့ဒါခြေတော်ဒီပညာလေရတ္တိကပရမဘယ်လိုမလားဒီနေရာမှာလည်းပဲဝင်လေထွက်လေလေရတ္တိလေးရှိတယ်အဲ့ဒီတ္တိလေးဒီပရမလေတော်ကြည့်ကြမလို့ဘူးနာသီကလည်းကြည့်ကြမလို့ဘူးဘာလို့ကြည့်ရမှာလဲလေရဲ့တ္တိကိုကြည့်အဲ့ဒီတ္တိဒီတုံထိုးတတ်တဲ့တ္တိ၆ခံတတ်တဲ့တ္တိအဲ့ဒီတ္တိလေးရှိတယ်အဲ့ဒီတ္တိလေးကိုကြည့်ပြီးတော့အဲ့ဒီလေရဲ့တ္တိလေးရဲ့သဘာဝလေးကိုဖြစ်သဘောပြသဘောလေးမြင်အောင်ကြည့်နိုင်ရင်အဲ့ဒါဝိပဿနာဖြစ်တယ်။သို့သောဝိပဿနာဖြစ်ဖို့ဆိုတာကအခြေခံအဖြစ်ဘာကျင့်ရမလဲ။ပညာကျင့်ရမယ်။ပုဂ္ဂိုလ်တ attva ငါဆိုတဲ့ဆိုရင်ကျင့်ရမယ်။ဒါရည်ကြည့်တယ်နော်။ဝိပဿနာရှိတယ်ရှိတယ်ဝိပဿနာဖြစ်မဖြစ်ဆိုတာတိုက်တာချင်းရင်ဘာနဲ့တိုက်တာမလဲ။ပုဂ္ဂိုလ်တ attva ငါကျင့်သလားမကျင့်ဘူးလားဆိုတာကိုတိုက်တာ။ဟုတ်တယ်မလား။မိမိစိတ်ကပညာကြီးပေါ်မှာကြီးနေတာလားပညာကြီးပေါ်မှာကြီးနေတယ်ဆိုရင်ဝိပဿနာမဖြစ်ဘူးပရမတ်ကြီးမှာဝိပဿနာဖြစ်တာအဲ့တော့ပုဂ္ဂိုလ်တရားအမြင်ကျင်းလာမကျင်းဘူးလားဆိုတာကိုသိအကဲကပုဂ္ဂိုလ်တရားတွေအမြင်ရှိနေတဲ့ရင်ဝိပဿနာဖြစ်ပြီလားဒါကဘယ်လိုနည်းဘယ်လိုအချိန်ကြာမှဝိပဿနာဖြစ်တယ်လဲပုဂ္ဂိုလ်တရားအမြင်ကင်းမှဝိပဿနာဖြစ်တယ်ဒါကဝင်နေထွက်နေရတဲ့ဘောလေးကိုကြည့်ပြီးတော့ပုဂ္ဂိုလ်တရားအမြင်ကင်းကင်းနဲ့ကြီးနိုင်မယ်ဆိုရင်အဲ့ဒီရုပ်ကိုကြည့်ပြီးတော့လည်းပဲဝိပဿနာမဖြစ်ဘူးလားဖြစ်လားဖြစ်တာပဲအဲ့ဒီလေရဲ့သဘောလေးတွေသူ့ကြည့်သက်သက်တပါးနဲ့ကွက်ပြီးတော့ပေါ်နေတာလားမိတော့ဒီလိုလည်းမဟုတ်ဘူးပရိယာဘောဒီသောဘာရောက်တဲ့ဉာဏ်နဲ့ရုပ်တွေနဲ့လည်းပဲတွဲပြီးတော့ပေါ်နေတတ်ပါတယ်အဲ့ဒီတော့လေကလေးတွန်းလိုက်လေလေးတွန်းနေထိုးတယ်ဝင်နေထွက်တယ်အဲ့ဒီနေရာမှာပူတဲ့သဘောလေးတွေ့တယ်အေးတဲ့သဘောလေးတွေ့တယ်ပူသဘောအေးသဘောသည်ဘယ်ရုပ်ရဲ့တတ္တိတော့သိသောတရားတတ္တိဒီလိုမလားပုဒ်ဘောရည်တဘောရည်ဒီပါလေဒီသောရုပ်ရဲ့တတ္တိဖြည်းဖြည်းဖြည်းဖြည်းသွားတဲ့သဘောသည်ပရိဝိဒရဲ့တတ္တိကျောင်းသွားတဲ့သဘောသည်ဝါယောဒရဲ့တတ္တိအဲဒီတော့ဒီနေရာမှာပရိဝိဒရဲ့ဒီသောဒရဲ့ဝါယောဒရဲ့ဒါသုံးမျိုးပေါင်းနေတယ်ပေါင်းပြီးတော့ဖြစ်နေတာအဲဒီဖြစ်နေတဲ့အဲဒီရုပ်တရားကလေးကိုမြင်အောင်ကြည့်နိုင်ရင်သူရဲ့ဖြစ်တာကိုမြင်အောင်ကြည့်ပြတာကိုမြင်အောင်ကြည့်ဖြစ်ဖြစ်ဒုက္ခသစ္စာဘာပဲလို့သိရင်ဝိပဿနာဖြစ်ပြီကာယ ानु ပသနာသတိပဋ္ဌာန်နေမှာအဲ့ဒီနေပြထားတယ်ဒီလိုမလားအဲ့ဒီလိုမှဖြစ်သဘောပြသဘောကိုမြင်အောင်မကြည့်နိုင်ပဲနဲ့လေရသဘောလေးဝင်လာတာသိတယ်ထွက်လာတာသိတယ်ဝင်လာတာသိတယ်ထွက်လာတာသိတယ်တမာရီလေးရနေပြီတမာရီလေးရနေပြီအဲ့လောက်တည်းသိနေတယ်ဆိုရင်တော့ဝိပဿနာတော့မဖြစ်ဘူးဒါပေမဲ့တမာရီမဖြစ်ဘူးလားဖြစ်လားဝင်လေထွက်လေလေးကိုကြည့်ပြီးတော့စိတ်ကတခြားတစ်ပါးမရောက်ဘူးအဲ့ဒီနေရာမှာပဲတည်နေတယ်ဆိုရင်ဘာဖြစ်နေလဲတမာရီဖြစ်နေတယ်ဒါကြောင့်မလို့တမာရီထူတော်နဲ့တမာရီထူတော်နဲ့ဆိုတာအဲတခြားတခြားသောပုဂ္ဂိုလ်တွေကဝင်လေထွက်လေလေးကိုကြည့်နေတာကတမာရီထူတော်နဲ့တကယ်လို့ပြောလိုက်ကြဒီလိုမဟုတ်လားအဲ့ဒီတော့တခြားနေရာမှာတမာရီထူတော်နဲ့ရတာပဲဒါပေမဲ့များသောအားဖြင့်တော့ဝင်လေထွက်လေလေးကြည့်ပြီးတော့တမာရီထူတော်ရတာဒါအများဆုံး ဘုရားအဖြစ်အဲ့ဒီလိုပဲကျင့်သုံးနေကြတာပဲအဲ့ဒီတော့ဝင်လေထွက်လေလေးကိုကြည့်ပြီးတော့တမာရိရယုံလောက်အစင်းကြည့်တယ်ဆိုရင်တမာရိကဖြစ်မယ်ဖြစ်သဘောပြသဘောလေးအတိရှိနိုင်မယ်ဆိုရင်ဝိပဿနာဖြစ်တယ်ဝိပဿနာဖြစ်အောင်လဲရှိလို့ရတယ်လို့ဒီလိုမှတ်သို့တော့ကိုရှုနေတဲ့အတိုင်းသာဒီဝိပဿနာဖြစ်မယ်ဖြစ်တော့ဆန်းစစ်ဖို့တော့လိုတယ်ဝိပဿနာမရှိသေးဘူးဆိုရင်တော့တမာရိဆက်တဲ့ပဲဖြစ်တယ်လို့ဒီလိုမှတ်ပေါ့နော်နောက်တစ်ခါအဲ့ဒီဝင်လေထွက်လေလေးကိုကြည့်နေရင်းနဲ့အသက်ရှူနေတာလေးကိုအယုံပြုတ်ပြီးတော့တက်တော့တက်တာလေးအသက်ရှူနေတယ်ဆိုရင်ခံစားမှုဝေဒနာလေးကဘာဝေဒနာလေးဖြစ်နေလဲဒုက္ခဝေဒနာအဲ့ဒါကလည်းကျတော့ဝင်လေထွက်လေလေးအသက်ရှူနေရတာဒီပင်ပန်းလိုက်တာအသက်ရှူကျလိုက်တာပင်ပင်ပန်းပန်းအသက်ရှူနေရပါတယ်လို့အဲ့ဒီလိုများသိနေရင်ဘာဝေဒနာလေးဖြစ်နေတော့ဒုက္ခဝေဒနာဒါကဝင်လေထွက်လေလေးကိုမကြည့်ပဲနဲ့အသက်ရှင်နေတာလေးကိုအာယုံပြုတ်ပြီးတော့စိတ်ထဲမှာဒုက္ခဝေဒနာလေးနဲ့ခံစားနေတယ်ဒုက္ခဝေဒနာလေးနဲ့ခံစားနေတယ်အဲ့ဒီခံစားတာလေးကိုမိမိရဲ့စိတ်နဲ့သိပြီးဖိလိုက်မယ်ဆိုရင်ဝေဒနာရဲ့ဖြစ်ချက်ကိုမြင်မယ်ဝေဒနာရဲ့ဖြစ်ချက်ကိုမြင်ရင်ဝေဒနာနိပါဒနာနည်းနဲ့ဝိပဿနာမရှိဘူးလားဖြစ်လားဒါလည်းဖြစ်တာပဲအဲ့တော့ဝင်လေထွက်လေအသက်ရှင်နေတာလေးကိုအကြောင်းပြုပြီးတော့ဝင်လေထွက်လေကိုကြည့်ရင်ကာယနိပါဒနာဖြစ်မယ်အသက်ရှင်နေတာလေးအကြောင်းပြုပြီးတော့စိတ်ခံစားမှုလေးကိုကြည့်ရင်ဝေဒနာနိပါဒနာဖြစ်မယ်ဝင်လေလေးဝင်လာတော့ဝင်လေလေးမှန်မတိဘူးလားသိလားသိတယ်ထွက်လေလေးထွက်သွားတော့ထွက်လေလေးမှန်မတိဘူးလားသိလားဒါလည်းသိတာပဲဝင်လေဝင်နေသိတယ်ထွက်လေထွက်တယ်သိတယ်ဝင်လေထွက်တယ်ထွက်လေကိုမကြည့်တော့ဘူးဝင်လေထွက်လေသိနေတဲ့အသိကိုပြန်သိပြလိုက်ရင်စိတ်ဓာတ်ဥပဒနာဖြစ်တယ်။ဘာဖြစ်တော့ဘာကိုသိလိုက်တာလဲစိတ်ကိုသိလိုက်တာအဲ့ဒီစိတ်ကဘာကိုသိတဲ့စိတ်လဲဝင်လေထွက်လေကိုသိတဲ့စိတ်ဝင်လေထွက်လေကအာယုံသိနေတဲ့စိတ်ကအတွေးပေါ့နော်ဝင်လေထွက်လေကအာယုံသိနေတဲ့စိတ်ကအတွေးတွေးစိတ်ကလေးဖြစ်နေတာဘာကိုတွေးလဲဝင်လေထွက်လေအကြောင်းကလေးကိုတွေးနေတာအဲ့တော့ဝင်လေထွက်လေအကြောင်းကလေးကိုတွေးနေတယ်သိနေတယ်သိနေတယ်သိနေတယ်ဝင်လေထွက်လေကိုသိနေတဲ့ဝင်လေထွက်လေကအာယုံသူ့ကိုသိတဲ့စိတ်ကအတွေ့အဲ့ဒီအတွေ့စိတ်ကလေးကိုဩဒီစိတ်ကလေးဖြစ်နေပါလားလို့သိလိုက်တယ်ပြန်သိပြလိုက်တယ်သူ့ကိုပြန်သိပြလိုက်တယ်အဲ့ဒီလိုသိပြလိုက်ရင်ဘာနိပါဒနာဖြစ်တော့စိတ်ဓာတ်နိပါဒနာဖြစ်တယ်ခံစားမှုလေးကိုကြည့်နေရင်ဘာနိပါဒနာဖြစ်တော့ဝေဒနာနိပါဒနာဖြစ်တယ်ဝင်လေထွက်လေကိုကြည့်နေရင်ကာယနိပါဒနာဖြစ်တယ်ဒီလိုမလားအဲ့ဒါရုပ်ရဲ့နာရဲ့ဝေဒနာရဲ့စိတ်ရဲ့ဒီလိုမခွဲမဲနဲ့သာမသဘောတရားကလေးတခုဖြစ်တယ်သဘောတရားကလေးတခုပြတ်တယ်လို့အဲဒီလိုသဘောထားပြီးတော့သာမသဘောမျိုးနဲ့ရှင်းလိုက်နိုင်ရင်ဗာဏိပဒနာဖြစ်တော့အဲ့ဒါဓမ္မနိပဒနာဖြစ်တာပဲဒီတော့ဝင်လေထွက်လေလေးအကြောင်းပြပြီးတော့ဝိပဒနာမဖြစ်ဘူးလားလို့မေးရင်ဘယ်လိုပြောမလဲဖြစ်တယ်အနိပဒနာဘယ်နှမျိုးဖြစ်တော့လေးမျိုးလုံးဖြစ်တယ်လို့ဒီလိုမှားဒီလိုမလားဒါတော့ခေါင်းတို့ယောဂီတွေကမြတ်စွာဘုရားကပြန်ဟောပြထားလို့စာရိပုတ္တရထဲမှာပါလို့အရင်တည်းလည်းခေါင်းတို့ကပြန်ပြောပြတဲ့အခါကျတော့ဒီလိုအမင်းမသိသွားတာပေါ့မြတ်စွာဘုရားတရားရှိစေတော့ကအဲ့ဒီလိုသိခဲ့ရလားမသိခဲ့ဘူးနော်မသိခဲ့ဘူးသူကအစာဆုံးကျင့်တဲ့ပုဂ္ဂိုလ်ပဲအဲ့ဒီအချိန်ကအစာဆုံးကျင့်တဲ့ပုဂ္ဂိုလ်တော့ဒီလိုအသေးလေးတွေဆိုမှမရှိဘူးဝိပဿနာဖြစ်အောင်ပရမလို့လို့မရဘူးဖြစ်နေတယ်အဲ့ဒီလိုဝိပဿနာဖြစ်အောင်လုပ်လို့မရဘူး။ဘာဖြစ်လို့လုပ်လို့မရသလဲ။ဒိဋ္ဌိမကွာလို့။ဘာဖြစ်လို့လဲ။ဘာဖြစ်လို့ဒိဋ္ဌိမကွာသလဲ။ပညာအပေါ်မှာတင်းနေလို့။ဟုတ်တယ်မလား။ဒါရေးကြည့်တယ်လေ။ပညာအပေါ်မှာစိတ်ကစွန့်နေဒိဋ္ဌိကွာပါမလား။ဝိပဿနာမရှုခင်ကတည်းကဒိဋ္ဌိအမြင်လေးသင်နေပါမလား။မသိဘူး။ဝိပဿနာမရှုခင်ဒိဋ္ဌိအမြင်သင်မှဝိပဿနာရှုတော့လည်းပဲဒိဋ္ဌိကွာတယ်။ဝိပဿနာမရှိရင်ကဒိဋ္ဌိအမြင်မသိထားရင်ဝိပဿနာရှိတော့လည်းပဲဒိဋ္ဌိကွာပါမလားမကွာဘူးဒါကြောင့်မလို့ဝိပဿနာမရှိခင်ဒိဋ္ဌိအမြင်ကလေးကျင်းစေအောင်အရင်ကြိုးစားထားရမယ်အဲဒီတော့မြတ်စွာဘုရားရှိတဲ့အချိန်ကတရားကျင့်စဉ်တုန်းကအဲဒီလိုနေတာသုံးမသိသေးဘူးတဲ့အဲဒီလိုမသိသေးတဲ့အခါကျတော့ပညာပေါ်မှာတင်းနေတယ်ပညာပေါ်မှာကြည့်နေတယ်ပမာဒီနေတော့မရဘူးလားရလားရတယ်ဒါပေမဲ့လို့ဒိဋ္ဌိစင်သလားမီးတော့အတိတည်းမှာဒိဋ္ဌိမစင်သေးဘူးအတိတည်းမှာနော်တကယ်အနုပယသဘောနဲ့စင်တာကိုမပြောသေးဘူးအတိတည်းမှာကိုမစင်သေးဘူးဟုတ်ရဲ့လားအတိတည်းမှာကိုဒိဋ္ဌိကလေးမစင်သေးဘူးဆိုတော့ ဝင်လေထွက်လေကိုသိတိုင်းသိတိုင်းကြည်တိုင်းကြည်တိုင်းဓာတ်သဘောလေးကိုကြည်နေတာလားသူရဲ့လေဆိုတဲ့ပရမသဘောကိုကြည်နေတာလားလေဆိုတဲ့လေဆိုတဲ့အရာဝတ္ထုကြီးကိုကြည်နေတာဒီလိုမလားပရမသဘောကိုရအောင်မကြည်နိုင်ဘူးလေဆိုတဲ့အရာဝတ္ထုကြီးကိုကြည်နေတာအဲဒီလေဆိုတဲ့အရာဝတ္ထုကြီးကဘယ်မှာသွားတိုက်တော့နာသီးပြားမှာသွားတိုက်တယ်နာသီးပြားဆိုတဲ့အရာဝတ္ထုကြီးကိုပဲသူကြည်နေတယ်နော်အဲ့တော့ရာဟုထုတ်ခြင်းကိုကြည့်နေတော့ရာဟုထုတ်တိကျလာပြညာ။အဲ့ဒီပုံမှန်စကလေးတင်နေတော့အဲ့ဒီလိုတင်နေတဲ့စိတ်ကိုဝိပဿနာလို့ခေါ်မလားသမထလို့ခေါ်မလား။သမထပဲဖြစ်တယ်။ဝိပဿနာမဖြစ်ဘူးနော်။အဲ့တော့ကိုယ်နဲ့ကိုယ်ဝင်လေထွက်လေဝင်လေထွက်လေကိုယ်နဲ့ကိုယ်ရှုခြင်းရှု။ဒါပေမဲ့ကိုယ်ရှုနေတာဒီသမထလားဝိပဿနာလားဆိုတော့ခွဲနိုင်အောင်တော့ကြိုးစားထားဖို့လိုတယ်။နေမို့ရင်သမထနဲ့လမ်းဆောင်နေမှာဆိုလို့ဟုတ်တယ်မလား။အဲ့ဒီတော့ဝင်လေထွက်လေလေးကိုမျိုးမျိုးကြည့်တယ်။အဲ့ဒီဝင်လေလေထွက်လေလေးကိုတမာရီရပြီးတော့နော်ဆံရောက်အောင်ဆံဖြစ်အောင်ကြည့်နိုင်တဲ့လေလာကလေးတွေကိုသူ့တော်တဲ့ကရလာခဲ့တယ်။ဘလူစီကရလာခဲ့တဲ့ခဲ့တယ်လည်းမင်းရင်အဲ့ဒီဥရဝေလာတော်တဲ့မှာတရားထုတ်တုံးကနော်တရားထုတ်စဉ်တုံးကသူ့နဲ့တရားအားထုတ်ဖို့အားထုတ်ပဲယသိတို့ပြပိုင်းတို့သူတို့စီကရလာခဲ့တာ။သူတို့စီကရလာခဲ့တဲ့ခြင်းစဉ်ဒီတမတာဖြစ်မလားဝိပဿနာဖြစ်မလားသမထလည်းဖြစ်မယ်။အဲဒီသမထနည်းနဲ့ပဲသူအားထုတ်နေတယ်။ဝိပဿနာမဖြစ်သေးဘူး။ပညာစင်သလားမစင်ဘူးလားမင်းတော့မစင်သေးဘူး။အသိဉာဏ်မှာဒီဒီအမြင်လေးစင်သလားမစင်ဘူးလားမင်းရယ်လဲ။မစင်သေးဘူး။အဲဒီတော့မစင်ဘူးသိမနဲ့ကြီးနေတော့သမထတော့ဖြစ်တယ်။သမထလေးဖြစ်လာတော့မင်းကြီးရဲ့စိတ်ထဲမှာဇန်ကားတော်ငိုတဲ့ကရာပြီးသားပဲ။တောင်းနေတဲ့ကဇန်ရခဲ့ပြီးပြီပဲ။အဲ့ဒီအချိန်မှာသမာဓိတရားကလေးတွေသိအားကောင်းလာတဲ့အခါဘာတွေအသိအမြင်လေးတွေထူလာတယ်မင်းတော့လွယ်လွယ်နဲ့ပြောရင်တော့အဘိညာဉ်တွေရလာတာပေါ့ဟုတ်လားအဘိညာဉ်တွေကဘာပြောတာလဲထူးခြားသောဉာဏ်မတရားဖို့တရားမဉာဏ်ဖို့ဉာဏ်တော့မဟုတ်ဘူးလောကီဉာဏ်ပဲအဲ့ဒီလောကီထဲမှာမဉာဏ်ဖို့ဉာဏ်ကလောကုတ္တရာဉာဏ်နော်မဉ္ဇဘုံညာကလောကုတ္တရာညာလောကုတ္တရာမဟုတ်တဲ့လောကီညာထဲမှာထူးထူးခြားခြားဖြစ်တဲ့ညာကိုအဘိညာလို့ဒီလိုခေါ်တယ်။အဲဒီအဘိညာလေးရလာတော့ဘာဖြစ်သလဲလို့မေးရင်ထူးခြားတဲ့အသိကလေးတွေရလာတာပေါ့။ပရမဘာတိရလဲဆိုရင်နော်ပုပ္ပိနိဝါဒလောကတိအသိရှင်းရှင်းဘဝတော့ကဖြစ်ခဲ့ဘူးတဲ့ဘဝတွေကိုပြန်ပြီးတော့တတိယတဲ့အသိနော်ရှင်ရောင်ကဘဝတွေကိုပြန်ပြီးတော့တတိယတဲ့အသိဒီသေးသေးတူမှရလာ။အဲဒီသေးသေးရလာတဲ့အခါကျတော့ပြန်ပြီးတော့စဉ်းစားတယ်အတိတ်ဘဝကို။ဘယ်ဘဝဘယ်ဘဝဘယ်ဘဝဘယ်ဘဝပြီးဘယ်ဘဝဘယ်ဘဝပြီးဘယ်ဘဝ။ဘယ်ဘဝပြီးတဲ့ဘဝစဉ်းစားလိုက်တာဘဝပေါင်းများစွာစဉ်းစားလို့ရသွားပါတယ်တဲ့။အဲဒီတော့ရပြန်ရသွားများတော့လည်းပဲသူစဉ်းစားလို့ရလိုက်တဲ့အာယုံတွေသည်ပရမအာယုံလားပြညာအာယုံလား။ဘဝတွေဘဝတွေဘဝတွေဆိုတာပရမလာပညာလားလူတွေဖြစ်ကြတယ်နတ်တွေဖြစ်ကြတယ်ပြည်တွေဒိဋ္ဌိဖြစ်ကြတယ်ယောက်ျားဖြစ်ကြတယ်မိန်းမဖြစ်ကြတယ်အဲ့ဒါပညာလားပရမလားဒီတော့ပုံပိနိဝါဒတော့ပြည့်ပင်ရင်ဒီပညာစင်ရလားမစင်ဘူးပညာမစင်တဲ့အတွက်ဝိပဿနာဖြစ်ပြီလားမေးတော့မဖြစ်သေးဘူးမဉာဏ်ဘုရားသာသာဝိပဿနာတော့မဖြစ်သေးဘူးဒီလိုမလားအပင်ရင်ရထားပြီနော်ရဘုံဘိနိဝါဒတော်တွေဘိညာနဲ့ရှင်းတော့ကဘွားရင်းပြန်ပြီးတော့တရိယာတဲ့အောင်းမိတဲ့ဆင်ញင်နဲ့အဲဒီလိုဆင်ញင်နဲ့ဆင်ញင်တဲ့ဘွားပြီးတဲ့ဘွားဆင်ញင်လိုက်တဲ့အခါကျတော့အာဘယ်တော့ကရှင်မင်းဖြစ်ခဲ့တယ်ဘယ်တော့ကပုံနာဖြစ်ခဲ့တယ်ဘယ်တော့ကလူဖြစ်ခဲ့တယ်နတ်ဖြစ်ခဲ့တယ်ပြမဖြစ်ခဲ့တယ်အကောင်လုံးပြန်ပြီးတော့မြင်နိုင်ပါတယ်တဲ့အဲဒီလိုမြင်တဲ့ဘွားတွေကိုတန်းစီပြီးတော့ကြည့်ပြီးတဲ့အခါကျတော့ဘာသဘောပေါက်လာသလဲမင်းရင်ဒီအမြင်ကပရမအမြင်မှမဟုတ်ပဲဒါပညာအမြင်ပဲဟုတ်ရဲ့လားစဉ်းစားကြည့်နော်ပရမမြင်လားပညာမြင်လားပညာမြင်နော်ရှင်းတော်ကကိုရဘွားတွေပြန်အာယုံဘလောက်ပဲပြုတ်နိုင်ပြုတ်နိုင်ပြုတ်လိုက်တဲ့ဘွားတွေဒီဘာမြင်တော့ဘာအာယုံတွေတော့ပညာအာယုံတွေအဲဒီတော့ရှင်းတော်ကဘွားတွေပြန်မြင်လာတော့မာရီဘွားတွေကပညာပါဆိုရင်အခုဘုန်းကြီးတို့ပြိဿတွေသမာဓိလေးအားကောင်းလာတော့မျက်လုံးလေးမှိတ်နေတော့မိမိရဲ့မျက်စိခြေထဲမှာအမျိုးမျိုးသောပုံမှန်တာချင်းရကလေးတွေမြင်ပါတယ်ဆိုရင်အဲ့ဒီအမြင်ဒီအဲ့ဒီအာယုံဒီဘာအာယုံဖြစ်မလဲဒါလည်းပညာပဲဟုတ်တယ်မလားပညာကဘယ်လိုအားကိုပညာလို့ခေါ်တယ်အတောင်တဲ့ပုံမှန်တာကြီးကိုပညာလို့ခေါ်တယ်အတောင်တဲ့လည်းပညာပုံမှန်တာလည်းပညာဘာမှမရှိပါဘူးဆိုတာလည်းဒါလည်းပညာပဲဘာမှမရှိတဲ့ကိုယ်လိုက်ကြည့်မြင်နေရတယ်
ပညာပဲ။ဒါပညာလည်းမရအဘာဝပညာ။ဘာမှမရှိတာကြီးကိုအရှိလောက်ပြီးတော့ကြည့်နေတာ။ဒါပညာနော်။မရှိတာကိုအရှိလောက်နေတာဒီပညာ။အဲ့တော့ဘာမှမရှိတာကြီးကိုမြင်နေပါရဲ့နဲ့မိမိစိတ်ထဲမှာတခုခုရှိတယ်လို့ထင်နေရင်အဲ့ဒါဒီပါလေပညာပဲ။ဒါရီတော့အာရိယအာယုန်တွေကပညာအာယုန်တွေ။အဲ့ဒီပညာအာယုန်တွေရှိနေရုံနဲ့ဝိပဿနာဖြစ်ပါမလား။မဖြစ်ဘူး။ဒါကြောင့်မြတ်စွာဘုရားသည်အာရိဘောဝေနိဗ္ဗာန်သောတိညာနဲ့ရှင်းပွားတယ်ဘဝပေါင်းများစွာမြင်မြင်ငယ်များတော်လည်းပဲအာရိအမြင်တွေကိုသူမမောခဲ့ရလားမှန်တယ်လို့ယူဆခဲ့ရလားမှန်တယ်လို့မယူဆဘူးဒါကြောင့်လည်းအာရိအမြင်တွေကိုဒီတိုင်းစက်ကြည့်နေရလားဥပိ္ပခာပြုတ်လိုက်တာဘောနပရိသတ်တွေမှတ်ထားပေါ့ဟုတ်တယ်မလားအရိယာမင်းမျိုးများမြင်လာပြီဆိုရင်အရိယာမင်းနဲ့တင့်တယ်မနေပါနဲ့ရောင်ရဲမနေပါနဲ့တာယာမနေပါနဲ့နော်အရိယံတာယာနေရင်ဝိပဿနာဖြစ်ပါမလားမဖြစ်ဘူးတာယာနေတာဒီတဏှာနဲ့တာယာနေတာပဲပုဂ္ဂိုလ်လိုတ attva လိုထင်နေတာဒီဘာနဲ့ထင်နေတာလဲဒိဋ္ဌိနဲ့ထင်နေတာဘာနဲ့ထင်နေတော့တာယာရာကတဏှာပုဂ္ဂိုလ်တ attva လိုထင်တာကဒိဋ္ဌိသိလို့မလားဒိဋ္ဌိအမြင်စင်လားမစင်ဘူးလားတဲ့ဒီရဆွဲလဲမกินဘူးတနာဆွဲလဲမกินဘူးဒါကြောင့်ဒီအမြင်ကြီးအမှန်မြင်ဟုတ်ရလားဒါမဟုတ်ဘူးအဲ့တော့မှန်မြင်မောင်းတဲ့တဲ့မြတ်စွာဘုရားဒီအဲ့ဒီအချိန်တုန်းကအဲ့ဒီအမြင်ကိုမမဲ့မောင်းမောင်းကြည့်ကြရလားမင်းရဲ့မကြည့်ခဲ့ဘူးဘာလို့ခဲ့လဲဥပိ္ပခာပြုခဲ့တယ်တဲ့ဒီရဆွဲမပြောက်လို့ဟုတ်တယ်မလားဒါရေးကြီးတဲ့ပိုင်းလေးတွေပြောနေတာနော်တဲ့ဒီရဆွဲမပြောက်လို့မြတ်စွာဘုရားမကြည့်ခဲ့ဘူးအရိလဘောအပေါင်းများစွာမြင်လာခဲ့ပါလေဆိုတဲ့သူရဲ့စွမ်းရည်ကိုတော့မြတ်စွာဘုရားကလက်ခံတာလားဥပိ္ပခာပြုလိုက်တာလားဥပိ္ပခာပြုလိုက်တာတကယ်မညာပုံညာနိဗ္ဗာန်ရကြပါလေဆိုရင်အရိယမြင်ကလေးတွေကိုလက်ခံတာတော့မဖြစ်ဘူးအရိယမြင်ကလေးတွေလက်ခံထားရင်မညာပုံညာနိဗ္ဗာန်ချတာရနိုင်ပါမလားမညာပုံညာနိဗ္ဗာန်ချတာရဖို့ဆိုတာကတခြားဉာဏ်ထဲမှာရမလားဝိပဿနာဉာဏ်ထဲမှာရမလားအခုလည်းညာတော့ညာပဲပုံပွင့်ဒီဝါသတော်သည်ညာဒါပေမဲ့ဝိပဿနာညာဟုတ်ရဲ့လားမဟုတ်တဲ့အတွက်မြတ်စွာဘုရားလက်ခံရဲ့လားလက်မခံဘူးဥပိ္ပခာပြုခဲ့တဲ့အဲဒီလိုနဲ့ဆက်ပြီးတော့အနာပနာကမ္မဋ္ဌာန်းလေးစီးပြတ်နေတမာရီလေးတွေရတယ်အဲဒီလိုရတဲ့အခါကျတော့ဒိဗ္ဗစကုညာဆိုတဲ့ဒုတိယမြောက်ညာရပါတယ်တဲ့ဒိဗ္ဗစကုကလည်းမျက်စိကဲ့သို့ဟိုတဲ့ဝိကုလလမ်းမြင်နိုင်တယ်အနည်းကိုလည်းမြင်နိုင်တယ်အခုခေတ်စကားနဲ့ပြောရင်အချားအမြင်ပေါက်တယ်ပေါ့ဟုတ်တယ်မလားအခုခေတ်စကားနဲ့ပြောရင်လေဘာပေါက်တာပါလဲအချားအမြင်ပေါက်တယ်အော်အချားအမြင်ပေါက်တယ်သူများမသိတာသူသိတယ်အဝေးကလည်းလမ်းသိတယ်အဲဒီလိုအချားအမြင်ပေါက်တဲ့သဘောတွေမြင်တဲ့အခါကျတော့သူများကြည့်တယ်နော်အလေးဘွားကြည့်လိုက်နာကဘွားကြည့်လိုက်ပြစ္ဆုတ်ဘဘွားကြည့်လိုက်ပုံကိုယ်ရည်သားတွေဘွားတွေလမ်းကြည့်လိုက်အမျိုးမျိုးကြည့်တယ်အဲဒီတော့မျိုးမျိုးကြည့်တဲ့အခါကျတော့မတွေ့ဘူးလားပြီးတော့တွေ့တယ်ဘာကိုတွေ့တာလဲပုံကိုယ်တွေတွေ့တယ်သတ္တဝါကိုယ်တွေတွေ့တယ်ဘယ်ကိုပဲကြည့်လာကြည့်လာလူတွေတွေ့တယ်နတ်တွေတွေ့တယ်ပုံကိုယ်တွေတွေ့တယ်သတ္တဝါတွေတွေ့တယ်ဒီဘဝကဒီပုံကိုယ်ကသေးတယ်ဘဝဘဝရောက်တယ်ဘဝဘဝကသေးတယ်ဒီဘဝဘဝရောက်တယ်လူဖြစ်လို့နတ်ဖြစ်လူသေးလို့နတ်ဖြစ်တယ်နတ်သေးလို့လူဖြစ်တယ်ပုံကိုယ်တွေဒီပဲတိုင်းဆိုင်ပြီးတော့တွေ့တဲ့အခါကျတော့အရင်အမြင်နေတယ်ပဲအမြင်မှဟုတ်ပါမလားဘာမစင်လို့ပါလိမ့်ပညာမစင်ဘူးဒိဋ္ဌိမစင်ဘူးဒီလိုမလားအရိယာယောနေပြီပညာယောနေလားဗြဟ္မာယောနေလားပညာယောနေလူသိလို့နဲ့ဖြစ်တယ်နဲ့သိလို့လူဖြစ်တယ်ဒါမြင်ရင်ဒါကိုမြင်တယ်သို့တော့အရိယာမြင်ရင်ပညာမြင်ဗြဟ္မာမြင်လားပညာမြင်လားပညာမြင်တယ်ပညာမြင်ဖြစ်တဲ့အတွက်ဒိဋ္ဌိစင်မလားဒိဋ္ဌိမစင်ဘူးဒိဋ္ဌိမစင်ရင်လည်းပဲဝိပဿနာဖြစ်ပါမလားဒါကြောင့်မလို့ဒီအမြင်ကြီးအမှန်မြင်ဟုတ်ပါမလားမဟုတ်ဘူးပညာမြင်ကြီးရှိနေလို့ဒိဋ္ဌိမစင်ဘူးဒိဋ္ဌိအမြင်မစင်လို့ဝိပဿနာမဖြစ်ဘူးဟုတ်တယ်မလားဒါကြောင့်ဝိပဿနာဖြစ်ဖို့ဝိပဿနာဖြစ်ဖို့ကဘယ်အမြင်စင်အောင်ကြည့်ရမှာလဲပညာမြင်စင်အောင်ကြည့်ရမယ်ဒိဋ္ဌိမြင်စင်အောင်ကြည့်ရမယ်ဒါအဓိကချက်ပဲနော်ဝိပဿနာဖြစ်ဖို့ကြည့်ကျင်ပါတယ်ဆိုရင်ဝိပဿနာဖြစ်ကျင်ပါတယ်ဆိုရင်ဘာအမြင်လေးတွေစင်နေရမှာလဲပညာမြင်စင်ရမယ်ဒိဋ္ဌိအမြင်သိရမယ်။ပညာမြင်နဲ့ကြည့်နေတဲ့ဒိဋ္ဌိအမြင်နဲ့ကြည့်နေတဲ့ဆိုရင်ဝိပဿနာဖြစ်ရလား။မဖြစ်ဘူး။မြတ်စွာဘုရားကြည်နာရလား။မကြည်နာဘူး။မကြည်နာတဲ့အရိယာမြင်ကလေးတွေကိုလည်းပဲဆက်ပြီးတော့ကြည့်နေတာဒါဥပိ္ပခာပြုလိုက်တာပါ။ အဲဒီလောက်အကြံအမြင်စွန့်ရင်စတ္တိကြီးရှိတာတော့မှဝိပဿနာဉာဏ်မဟုတ်တဲ့အတွက်မြတ်စွာဘုရားဘာလုပ်ခဲ့လဲ။ဘုပ္ပကပြုခဲ့တယ်ဆွလွန်လာခဲ့တယ်။တချို့တချို့ပုံကိုယ်ကြီးကြတော့အဲဒီအမြင်ကလေးတွေအဲဒီအကြံကလေးတွေကိုမေမောတာယာပြီးတော့အဲဒီလောက်နဲ့နေမယ်ကျင့်နဲ့နေတဲ့ပုံကိုယ်ကြီးများကြီးတွေ့ရတယ်။အဲဒီလောက်နဲ့ကျင့်နဲ့နေမယ်ဆိုရင်အဲဒီအမြင်နဲ့ဝိပဿနာဖြစ်ပါမလား။မဖြစ်ဘူး။မြတ်စွာဘုရားကအဲဒီအမြင်ကိုအထင်မကြီးဘူး။အထင်မကြီးတော့လည်းပဲဘာလုပ်ခဲ့လဲ။ဘုရင်ကပြလာခဲ့တယ်ဒီလိုမလားအဲဒီတော့ဘာဖြစ်လို့ဘုရင်ကပြတယ်လဲမင်းရင်ပညာမစင်လို့ပညာမစင်တော့ဘာဖြစ်တယ်လဲမင်းရင်ဓိဋ္ဌိမင်းမစင်ဘူးဓိဋ္ဌိမင်းမစင်တဲ့အတွက်ဘာဖြစ်တယ်လဲမင်းရင်ဝိပဿနာမဖြစ်ဘူးဝိပဿနာဖြစ်ရင်ဓိဋ္ဌိမင်းစင်အောင်ရှိဓိဋ္ဌိမင်းစင်ခြင်းပါလေဆိုရင်ပညာကိုမကြည့်နဲ့ဘာကိုကြည့်ရမှာလဲပရမတ်ကိုကြည့်ဟုတ်တယ်မလားအေးအဲဒီလိုပညာဉာဏ်မစင်တဲ့အတွက်မြတ်စွာဘုရားသည်အာရိညာန်ကလေးတွေကိုဝိက္ခာပြုပြီးတော့ဆက်လက်ပြီးတော့ပရမတ်ဆက်အောင်သူပြန်ပြီးတော့ရှိပါတယ်တဲ့အဲဒီအချိန်တုန်းကပညာနဲ့တွဲပြီးတော့မြင်နေတယ်အဲဒီပညာနဲ့တွဲမြင်နေတဲ့မြင်နေသူမကြတဲ့အခါကျတော့ပညာစင်အောင်ပညာမပအောင်ကြိုးစားပြီးတော့ကြည့်လိုက်တဲ့အခါကျတော့ဘာသွားတွေ့တယ်လဲဆိုရင်ယုတ်ဓမ္မနတ္တမတွေသွားတွေ့ပါတယ်အဲဒီယောဓမနာဓမ္မတွေကလည်းပဲဘယ်လိုအချိန်မှပေါ်လာတယ်လဲမေးရင်အကြောင်းတိုက်ဆိုင်တဲ့အချိန်မှပေါ်လာတယ်ဒါတော့ယောဓမနာဓမ္မတွေကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းမရှိဘဲနဲ့အကျိုးမပေါ်ဘူးအကြောင်းရှိမှအကျိုးပေါ်တယ်ဟုတ်ရဲ့လားဒီဘဝကိုကြည့်လိုက်ကြရတယ်မိမိရဲ့ဘဝမွေးကလေးကယခုအချိန်အထိမိမိရဲ့ဖြစ်စဉ်လေးတွေပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့တာမဟာဖြစ်ခြင်းရဲ့ပုံကောပဲတတဘာပဲဆိုတဲ့အသည့်မသိဘူးလားသိနေလားသောသာရကရညာကလေးနဲ့ရှင်းပြီးတော့နေလိုက်တဲ့အခါကျတော့သောသာရကပညာအမြင်နဲ့သူမြင်ခဲ့ပြီးပြီဒါတွေကိုသူမကြိုက်ဘူးအဲဒီတော့မကြိုက်တဲ့အတွက်ပရမတ်ဆိုင်အောင်ပြုတ်ပြီးပြောင်းလဲပြီးတော့ကြည့်လိုက်တာမိမိရဲ့လှုံ့ရှားသွားလာနေတဲ့ခန္ဓာအစဉ်တိုင်းအစဉ်တိုင်းမျက်လုံးနဲ့ကြည့်တဲ့အမြင်နားနဲ့ကြားတဲ့အကြားနှာခေါင်းနဲ့ရှုတဲ့အရှုဆိုင်မှုလျှာနဲ့စားတဲ့စားကာယအခြေနဲ့တွေ့တဲ့အတွေ့အထိစိတ်နဲ့တွေ့တဲ့အတွေ့တခုချင်းတခုချင်းတခုချင်းကိုတတိလေးထားပြီးတော့ကြည့်လိုက်တဲ့အခါကျတော့ရုပ်တွေနာနေသွားပြီးတော့မတွေ့ဘူးလားတွေ့အဲဒီရုပ်တွေနာနေဘယ်အချိန်တွေမှာပေါ်တယ်မေးရင်အကြောင်းတိုက်ဆိုင်တဲ့အချိန်မှာပေါ်တယ်ဘယ်အကြောင်းတွေလဲမေးတဲ့အခါကျတော့အာယုန်နဲ့ဒွါရအဲဒီအာယုန်ဒွါရတွေကမျက်စိအကြည့်တတ်ဆိုတဲ့ဒွါရနဲ့အစင်းဆိုတဲ့အာယုန်တတ်ရင်ဗာစိတ်တွေပေါ်နေတော့အာမျက်စိတ်တွေပေါ်တယ်မင်းစိတ်လေးကိုကြည့်တယ်မင်းစိတ်လေးကိုကြည့်တယ်ပရမတော်ငါမြင်တယ်လို့ထင်နေတာပေါ့အဲဒီလိုကြည့်နေကြည့်နေရင်လည်းသတိထားပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟောငါမြင်လားမမို့ပဲဒါလေးကမင်းစိတ်လေးပဲလို့မင်းစိတ်ပေါ်မှာညာကလေးမြာဖို့လားရောက်ပါလားမြတ်စွာဘုရားတို့ကျတော့တဘာစီကတရားမနာရပေမဲ့လို့လည်းပဲတို့လိုလိုထိုးရင်သိမြင်တဲ့တဘာဝရှိတယ်တဲ့နော်တို့လိုလိုထိုးရင်သိမြင်နိုင်တဲ့တဘာဝလေးမရှိဘူးလားရှိတယ်မြတ်စွာဘုရားမတော်ဗိသကဗုဒ္ဓမတော်ကျန်တဲ့ပုဂ္ဂိုလ်တွေကြတော့သိပေးတဲ့ပုဂ္ဂိုလ်ဟောပေးတဲ့ပုဂ္ဂိုလ်မရှိဘဲနဲ့ကိုယ့်အတွေကိုထိုးရင်းပြီးတော့သိနိုင်ပါမလားအခုမြတ်စွာဘုရားကသိတယ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးမသိတာလဲဘုရားမလို့သိတာပေါ့ဟုတ်တယ်မို့လားဘုရားမမောရင်သိပါမလားဒါတော့ဘယ်လိုမှဘယ်လိုစီကမ်းမှတရားမနာရဘဲနဲ့ဘယ်လိုရသင်ကြားဖို့မှမခံယူရဘဲနဲ့ယောသဘောနာသဘောကိုပေါ့အောင်ကြည့်နိုင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်သည်လောကမှာတစ်ပါးလည်းပဲရှိတယ်ဘုရားနဲ့ဘုရားလေးတပည့်ညဘုရားနဲ့ပြည့်စုံကဘုရားဘုရားနဲ့ဘုရားတော့ကျန်တဲ့ပုဂ္ဂိုလ်တွေဘလောက်ပဲပညာရှိကြီးဘလောက်ပဲပညာရှိကြီးဒီဆောင်တရားသောပုဂ္ဂိုလ်စီကစကားကလေးတခွန်းတပါးဒါမှမကြရဘူးဆိုရင်ပရိပုဂ္ဂိုလ်ဘယ်တော့မှမညာပညာမရဘူးဟုတ်တယ်မို့လားအနည်းဆုံးတခွန်းတလေးပဲဖြစ်ဖြစ်သစ္စာနဲ့ပတ်သက်တဲ့တရားကလေးတော့နားကိုနားလဲရမှာဒါမှမညာပညာရတာအိမတပညာညာရှိပါတယ်ဆိုတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်လဲရှင်သာရိပုတ္တရာဟုတ်တယ်မဟုတ်လားမြတ်စွာဘုရားမတော်ပညာညာရမှာအမြင့်ဆုံးအသာဆုံးပုဂ္ဂိုလ်ပါပဲလို့ဒီတည်းရထားတဲ့ပုဂ္ဂိုလ်ပဲဟုတ်တယ်မဟုတ်လားအဲဒီတော့ပညာညာကြီးပြတဲ့ပုဂ္ဂိုလ်တော်မှပဲသူ့လိုလိုထိုးထွင်းပြီးတော့သိခွင့်ရရလားဘယ်လိုဟောမှသိအတ္တသိဆိုတဲ့ယဟန်ဘယ်လိုဟောလို့လဲအရှင်အတ္တသိနော်မြတ်စွာဘုရားပရမအဆုံးတရားဟောတော့ကယဟန်တော်၅ပါးယဟန်ဖြစ်တာတယ်ကိုယ်တိညာဝဘဗတိယမဟာနာမအတ္တသိဘယ်ပါလဲအဲဒီ၅ပါးထဲမှာငယ်ဆုံးပုဂ္ဂိုလ်ကဘယ်လိုပါလဲအတ္တသိအဲဒီအတ္တသိယဟန်နဲ့တွေ့တဲ့အခါကျတော့
အရှင်သာရိပုတ္တရာဖြစ်မဲ့ပရပတ်ကလေးဥပတိတာလို့ခေါ်တယ်။အာဒီရဟန်းတော်ကလေးကြည့်ရတာတဲ့သိမ်မွေးတာပဲ။အဲ့ဒီဒီတဲ့ပြည့်စုံတာပဲကြီးညိုစရာတဲ့ကောင်းတာပဲ။တိက္ခာရသူရတဏ္ဍမတရားတို့တရားမရှိပုံရတယ်ငါသောမိမပဲ။အနာကိုချင်းကန်ပြီးတော့ရှင်ဖရာ။အရှင်ဖရာနာမည်ဘလို့ခေါ်လဲ။အသည်လို့ခေါ်တယ်။အရှင်ဖရာသည်ဘလို့ထာမယံဖြစ်တာတော့ရှင်ဖရာဆရာဘလို့တော့ဂေါရမဗုဒ္ဓလို့ခေါ်တယ်။အရှင်မြတ်ရဲ့ဂေါရမဗုဒ္ဓကဘာတရားတွေများဟောတယ်လဲသိကြလို့မေးတာကိုဒါတို့ရဲ့ဂေါရမဗုဒ္ဓဘာတရားတွေဟောတယ်ဆိုတော့ငါလည်းပဲယဉ်ဖြစ်တာမကြသေးဘူးဆိုတော့ငါလည်းပြည့်ပြည့်စုံလို့မသိဘူးတဲ့ဘုရားလည်းဖြစ်ကားစားကိုဟောတယ်မလားသူကလည်းယဉ်ဖြစ်ကားစားတဝါပဲရှိတယ်ဟုတ်ကလည်းဘုရားဖြစ်ကားစားမြတ်စွာဘုရားဟောတဲ့တရားသူကပြည့်စုံမသိသေးဘူးတဲ့သူကိုယ်တိုင်ကတော့ယဉ်တာဖြစ်နေပြီနော်ဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားသူအပြည့်စုံမသိဘူးတဲ့ဒါကြောင့်ငါများများမပြောရဘူးတဲ့အရှင်ဘုရားတဲ့အရှင်ဘုရားများများပဲပြောပြောနည်းနည်းပဲပြောပြောတိတ်များဖို့မလိုပါဘူးတဲ့တလုံးနဲ့ပဲဖြစ်ဖြစ်ဒီလိုကိုပြောပြစမ်းပါတဲ့တလုံးနဲ့ပဲဖြစ်ဖြစ်ပြောပြစမ်းပါတဲ့အေးနည်းနည်းပါပါတော့ငါပြောရပါတယ်ကွာတဲ့ငါတို့ရဲ့မြတ်စွာဘုရားဟောတဲ့တရားကဒီပြန်မဟုတ်ဘူးတဲ့ရေဓမ္မဟိတုပ္ပဘုရားတိတ္တဟိတုံတရာကတော့အဟာသောကမှာဟင်းတဲ့ဖြစ်လာတဲ့ဖြစ်ရမှန်သမျှသည်တဲ့အကြောင်းတရားကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပါပဲလို့မြတ်စွာဘုရားဟောခဲ့ပါတယ်လို့ဒါလေးပြောလိုက်တာဟုတ်တယ်မလားအဲ့ဒါဒီပလင်တခြားလားတရားလားတရားပဲနော်အကြောင်းတရားကြောင့်အကျိုးဖြစ်တယ်ဆိုတာအကြောင်းတွေပါသစ္စာတော့သမုဒိယသစ္စာအကျိုးကပါသစ္စာလဲအကြောင်းတရားကြောင့်အကျိုးတရားဖြစ်တယ်အကြောင်းကိုဖြစ်စေတတ်တဲ့အကျိုးကိုဖြစ်စေတတ်တဲ့အကြောင်းသည်သမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာကြောင့်ဖြစ်လာတဲ့အကျိုးသည်ဒုက္ခသစ္စာသစ္စာဘယ်နှပါးနာခွင့်ရပါလဲနှစ်ပါးနာခွင့်ရပါတယ်ဒီလိုမလားဘယ်အရင်အကျိုးသမုဒိယအကြောင်းသမုဒိယသစ္စာလေးချုပ်သွားမယ်ဆိုရင်အကျိုးဒုက္ခသစ္စာကိုမချုပ်ဘူးလားချုပ်အကြောင်းသမုဒိယသစ္စာသိရင်အကျိုးဒုက္ခသစ္စာငြိမ်းမယ်အကျိုးဒုက္ခသစ္စာငြိမ်းတာဒီတခြားလားနိရောဓသစ္စာလားအေးနိရောဓသစ္စာအကျိုးဒုက္ခငြိမ်းငြိမ်းဒီငြိမ်းငြိမ်းလို့ငြိမ်းတာလားသိရင်ရှင်းစင်ရှိလို့ငြိမ်းတာလားကျင့်စဉ်ကဘာသစ္စာတော့မေဃသစ္စာပါပဲဒီလိုမလားအဲဒီလိုသူကပြောမှာဒါပေမဲ့စကားတော့မဆုံးသေးဘူးတဝက်ပဲရှိသေးတယ်အကြောင်းသမုဒိယသစ္စာကြောင့်ကျောဒုက္ခသစ္စာဖြစ်တယ်ဟေးလို့ဒီစကားလေးပြောရုံပဲရှိသေးတယ်ဥပဒိသသောတာပန်ဖြစ်တော့ပါလေဘာတရားနာရလို့လဲသစ္စာတရားနာရလို့ဘာတရားလဲဒါတော့သစ္စာတရားနာရမယ်ဆိုရင်များများပဲနာရနိုင်ရနည်းနည်းပဲနာရနိုင်ရသစ္စာတရားနာရရင်တရားမရနိုင်ဘူးလားရနိုင်လားဥပဒေသတရားရသွားတာဘာတရားနာရလို့လဲအဲသစ္စာတရားနာရလို့ဒါကြောင့်တရားရတဲ့ပုဂ္ဂိုလ်မှာသစ္စာတရားမနာရဘဲနဲ့တရားရတဲ့ပုဂ္ဂိုလ်မြတ်စွာဘုရားနဲ့ဘိသကဗုဒ္ဓမတမဘယ်ပုဂ္ဂိုလ်မှမရှိဘူးဒီလိုမဟုတ်လားအခုမြတ်စွာဘုရားကြတော့သုတ်သိမင်းမပုဂ္ဂိုလ်ရှိရလားမရှိဘူးဒါပေမဲ့တို့ရဲ့တဘာဝမြတ်စွာဘုရားတို့ရဲ့တဘာဝကကိုယ့်အနေကိုစဉ်းစားရင်စဉ်းစားရင်စဉ်းစားရင်လည်းအခြေတွေပေါ်လာတာဘလို့ကောမှဆရာတင်တာမဟုတ်ဘူးဘလို့ရဲ့အသင်ပြကောမှထားယူတာမဟုတ်ဘူးသူများကသင်လို့ဘုရားဖြစ်ပါတယ်ဆိုရင်သူဒီတပည့်ညနာညာပိုင်ရှင်ဟုတ်ပါမလားမဟုတ်တော့ဘူးတဘာဝပြောလို့သိတာဆိုရင်တဘာဝရဲ့လက်အောက်ကတပည့်ဖြစ်သွားပြီမြတ်စွာဘုရားတို့မိဒီမှာဘရောမှတပည့်မဟုတ်ဘူးဆရာပဲဖြစ်တယ်ဟုတ်ရလားအဲ့ဒါကြောင့်မလို့တဘာပြောလို့ဒီကရသူကိုယ်နဲ့ထိုးရင်းသိတာလားဘယ်လိုသိတယ်လို့မေးတဲ့အခါတော့ပရမဘုဗ္ဗေနိဗ္ဗာန်တို့ညာနဲ့ပုဂ္ဂိုလ်တရားတွေကိုမြင်နေမှန်မှန်သိတယ်မကြည့်ဘူးဒီပါစကုညာနဲ့ပုဂ္ဂိုလ်တရားမြင်နေမြင်နေမှန်မှန်သိတယ်မကြည့်ဘူးဘာဖြစ်လို့မှားတယ်ပညာမသိလို့ပညာမသိတော့ဘာဖြစ်တယ်ဒိဋ္ဌိမသိဘူးဒိဋ္ဌိအမြင်မသိတဲ့အတွက်ဘာဖြစ်တယ်ဝိပဿနာမကြည့်ဘူးဟုတ်တယ်မလားအဲ့ဒါကြောင့်သူမကြိုက်ဘူးတဲ့အဲ့ဒီလိုမကြိုက်တဲ့အခါကျတော့သူရဲ့ခန္ဓာကိုယ်ကိုသိသိချာချာစိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဖြစ်လာတဲ့သဘာဝတရားကလေးတွေမတွေ့ရဘူးလားတွေ့ရလားမျက်စိကနေစိတ်ကိုကြည့်လိုက်တော့မြင်စိတ်ဆိုတဲ့သဘာဝမြင်စိတ်ဆိုတဲ့သဘာဝဗြဟ္မာတော်ပုဂ္ဂိုလ်တော်ကမြင်တယ်လို့ထင်မဲ့ဒါပေမဲ့သိသိချာချာကယုဒ္ဓစာကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တော်ကမြင်တာလားမြင်စိတ်ကလေးသိတာဖြစ်နေတာလားအဲ့ဒီမြင်စိတ်ကငါဟုတ်ရလားဘုဂဝန္တရပါကဟောရလားအကောင့်ထည်ကြီးကရှိရလားပညာလားပရမတ်လားဒီလိုသိသိပါလားကိုဒီလိုမလားရှားစေကြည့်လိုက်ပြန်တော့လည်းပဲရှားစေသည်တခြားသဘောလေးလားရှားတတ်တဲ့သဘောလေးလားဘုဂဝန္တရပါဟောရလားငါဟောရလားယောက်ျားမိန်းမကဟောရလားပုံမန္တရကြီးကရှိရလားအကောင့်ထည်ကြီးကရှိရလားတခြားလားသဘောတရားလေးလား
အဲ့လိုနည်းနဲ့မြင်သိကြည့်တော့လဲသဘောတရားလေးကြားသိကြည့်တော့လဲသဘောတရားနားသိကြည့်တော့လဲသဘောတရားစားသိကြလဲသဘောတရားရနာကောင်းသိကြလဲပါလဲဒါလည်းသဘောတရားပဲခြေတော်ကလေးကနားတယ်နားရသည်ပုဂ္ဂိုလ်တော်ကနားရလားနားတတ်တဲ့သဘောလေးကနားနေတာလားပေါင်ကကြိုက်တယ်ပေါင်သည်အဲပေါင်ကကြိုက်တယ်ပုဂ္ဂိုလ်တော်ကကြိုက်နေတာလားပေါင်ကကြိုက်နေတာလားကြိုက်တတ်တဲ့သဘောလေးကကြိုက်နေတာတိုက်တဲ့သဘောလေးကတိုက်နေတာဒီလိုမလားပရမတော်ပြောတော့ကတော့ပေါင်ကတိုက်တယ်ပြောရင်ပြောရင်ပြောရင်ပြောရင်နဲ့ပေါင်ကတိုက်တာမဟုတ်တော့ဘူးငါပေါင်တိုက်တယ်ဟုတ်တယ်မလားတိုက်ပြောပရမပြောတော့ကတော့ပေါင်ကနာတယ်ကြာလာတော့ဘယ်လိုပြောလဲငါပေါင်နာတယ်ပရမတော်ပေါင်ကနာတယ်အဲဒီပေါင်ကဘာနဲ့သွားဆက်လိုက်လဲငါနဲ့သွားဆက်လိုက်တယ်ငါပေါင်နာတယ်ဒီလိုဖြစ်သွားတာကိုအဲ့တော့ဘာပရမပေါင်ကနာတယ်တတိကနေငါပေါင်နာတယ်အဲ့ဒီလိုစဉ်းစားရမယ့်အစားဘုန်းတော်ပရိသတ်တွေကပြောင်းပြီးတော့စဉ်းစားကြည့်တဲ့အစားမှာပရမပေါင်ကနာတယ်စဉ်းစားရင်စဉ်းစားရင်လည်းဟောပေါင်ကသတ္တနာရကသတ္တဟုတ်ရလားစဉ်းစားရမှာကဒီလိုစဉ်းစားရမှာနော်အဲ့ဒီမှာမဟုတ်ဘဲနဲ့ငါပေါင်နာတယ်ဆိုရင်ဗာရီတိဖြစ်သွားတော့တက္ကရာတိဖြစ်သွားပြီပရမတော့ပေါင်ကနာတယ်ပေါင်ကနာတယ်ပေါင်ကနာတယ်စဉ်းစားရင်ကနေပြီးတော့တော်တော်လေးလဲကြအောင်ဘယ်လိုစဉ်းစားတော့ငါပေါင်နာတယ်ဘာဖြစ်သွားလဲတက္ကရာတိဖြစ်သွားပြီတကယ်စဉ်းစားရမှာကဘယ်လိုစဉ်းစားရမှာလဲပရမပေါင်ကနာတယ်ဒုတိယဟောပေါင်ကသတ္တပဲနာရကသတ္တပဲဟုတ်ရလားတတိယဟောပေါင်းစရာတကယ်ရှိတာမှမဟုတ်ပဲတကယ်နာနေတာလေးကနာတတ်တဲ့သဘောလေးပဲဒီနာတတ်တဲ့သဘောလေးကသိကြဖြစ်နေတာကိုပေါင်ကပညာပဲနာကတဲ့သဘောနာတတ်တဲ့သဘောလေးကဒါပရမတ်သဘောတရားလေးပဲပေါင်ကမရှိတရားနာတတ်တဲ့သဘောလေးကအရှိတရားအဲဒီလိုဉာဏ်လေးနဲ့ခွဲခွဲပြီးတော့ထုတ်ပေးလိုက်ရမှာဟုတ်ရလားဘုန်းတော်ပရိသတ်တွေကအဲဒီလိုခွဲထုတ်ပြတာလားပေါင်းပြနေတာပေါင်းပြနေရင်ဘာလေးလေးဖြစ်တော့တက္ကရာတိဖြစ်တယ်ပေါင်းပြရမလားခွဲပြရမလားပေါင်းကနာတယ်နောက်ပိုင်းကျတော့ဗါတယ်ပေါင်းကသတ္တနာရကသတ္တဗါတယ်ခွဲရမလဲညာနဲ့ခွဲဗါတယ်ခွဲရမလဲညာနဲ့ခွဲခွဲပြီးတော့ကြည့်ပြီးတော့ပရမဘာဖြစ်တော့ပေါင်းကနာတယ်နောက်တကပေါင်းကသတ္တနာရကသတ္တခွဲအောင်မအဲ့လိုခွဲရမှရင်ကနေပြီးတော့အော်ပေါင်းစရာကတကယ်တဘာဝတကယ်ရှိတဲ့တရားမှမဟုတ်ပဲ။နာတတ်တဲ့သဘောလေးကတကယ်ရှိတရားလေးပဲ။ပေါင်းကမရှိတရား။နာတတ်တဲ့သဘောလေးကမရှိတရား။ပေါင်းကပညာ။နာတတ်တဲ့သဘောလေးကပရမတ်။ပညာဖြစ်တဲ့ပေါင်းလေးမရှိတရားလားအရှိတရားလား။တိုက်တတ်တဲ့သဘောလေးပြီးနာတတ်တဲ့သဘောလေးပြီးမရှိတရားလားအရှိတရားလား။ဟောအရှိတရားလေးကဒါလေးကိုအရှိတရားလေးပေါ်မှာညာရောက်သွားရင်အရှိတရားတကတက္ကရာဒီလိုမလားတက္ကရာပေါ်မှာမြင်မှန်သွားတဲ့အခါကျတော့တက္ကရာပေါ်မှာမြင်မှန်လေးအတွဲမှန်ကန်သောအပြင်မှန်မှားတဲ့ဒီလိုမဖြစ်ဘူးလားဖြစ်သွားအဲဒီလိုမှမလို့ပေါင်းကနာတယ်ဆိုရင်မှန်သောမြင်လားမှားသောမြင်လားတက္ကရာပေါ်မှာမှားသောမြင်ဖြစ်တဲ့အတွဲတက္ကရာဒိဋ္ဌိပါရတော့တက္ကရာပေါ်မှာမှားသောအမည်ဖြစ်တဲ့အတွက်ပါလေတက္ကရာဒိဋ္ဌိမှန်သောအမည်ဖြစ်သွားလိုက်တော့သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဆိုတာတရားတရားလားမဲ့ကင်တရားလားအဲဒီတော့မဲ့ကင်တရားလေးဖြစ်ဖို့ဆိုတာကဒုမင်္ဂရှင်တဲ့ပြညာရှင်နေရမယ်နာရသဘောကံသဘောရှင်သဘောခဲသဘောဆိုတဲ့ပရမတ်အမည်ရောက်ရမယ်အဲဒီပေါ်မှာငါတော်ငါလည်းမရှိဘုက္ခသတ္တဝါလည်းမရှိဒုမင်္ဂရှင်လည်းမရှိတဲ့နာသဘောရှင်သဘောကံသဘောခဲသဘောလေးပရမတ်သဘောတရားလေးပါပဲလို့အဲ့ဒီအမြင်လေးရအောင်ကြည်ဒီလိုမဟုတ်လားအဲ့ဒီအမြင်လေးရသွားမယ်ဆိုရင်အမြင်မှန်လေးတွေမရဘူးလားရပါဘုန်းကြီးတို့ပရိသတ်တွေကတော့မြတ်စွာဘုရားဟောခဲ့လို့သိရတာနော်မြတ်စွာဘုရားတော်ကဘယ်လိုကဟောလို့သိတာလဲသုဘသာသူပဲထိုးရင်းပြီးတော့သိလိုက်တော့ဩဟောတာလေးကနာတတ်တဲ့သဘောလေးပဲဒါလေးကပရမတ်သဘောလေးပဲဒါလေးကမြင်တတ်တဲ့သဘောကြားတတ်တဲ့သဘောနာတတ်တဲ့သဘောစာအရသာသိတဲ့သဘောနာသဘောကျင်သဘောကဲသဘောခဲသဘောယူချတဲ့သဘောညီတတ်တဲ့သဘောပုသဘောအေးသဘောသဘောအလုံးသည်ပညာတွေလားပရမတ်တွေလားပရမတ်တရားတွေကြီးပဲနော်အဲဒီလိုလဲသိသွားလိုက်တဲ့အခါကျတော့အဲဒီသဘောတရားလေးတွေအချင်းချင်းလိုက်တော့နာမည်တက်ပြီးလိုက်တော့ယုတ်တရားနဲ့နာတရားအကျယ်ပွားလိုက်တော့ခန္ဓာပရမတ်လေး အဲဒီခန္ဓာ၅ပါးဒီကြီးနေကြီးနေကြီးနေနဲ့ဩဘုသဘောလေးကလည်းဖြစ်ကျင်လို့ဖြစ်တာမှမဟုတ်ပဲပဲဒီအကြောင်းကြောင့်ဒီကျိုးဖြစ်တာပဲရောရဲ့အကြောင်းတရားက၄ပါးကံရဲ့စိတ်ရဲ့ဥရရဲ့အာဟာရရဲ့နာရဲ့အကြောင်းတရားက၂ပါးအာယုန်နဲ့ဒွါရရဲ့အဲ့ဒီလိုအကြောင်းတရားတွေကြောင့်ဒီအကျိုးတရားဖြစ်လာတာပါလားလို့အဲ့ဒီလိုသဘောပေါက်လိုက်တဲ့အခါကျတော့အကြောင်းနဲ့အကျိုးတွဲမိသွားပြီအကြောင်းနဲ့မှလည်းပုဂ္ဂိုလ်သတ္တဝါပါရလားတရားတရားလားဓမ္မတရားလေးလားအကျိုးနဲ့မှလည်းပုဂ္ဂိုလ်သတ္တဝါပါရလားတရားတရားလားဓမ္မတရားလေးလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကလည်းဓမ္မအကျိုးကလည်းဓမ္မဓမ္မအကြောင်းကြောင့်ဓမ္မအကျိုးဖြစ်တဲ့ဓမ္မအကြောင်းကပဋိစ္စဓမ္မအကျိုးကသမုပ္ပါဒ်ဟုတ်ရလားဘာလဲဓမ္မအကြောင်းကပဋိစ္စဓမ္မအကျိုးကသမုပ္ပါဒ်လက်ကိုပေါ်လိုက်တော့ဘာလဲပဋိစ္စပဋိစ္စသမုပ္ပါဒ်ဇာလအရိကစပေါ်လာတာပဲဟုတ်တယ်မဟုတ်လားအဲဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကြီးသိကြည့်နေရင်ကြည့်နေရင်လည်းအကြောင်းတရားတွေ့တယ်အကျိုးတရားတွေ့တယ်အကြောင်းကပါလဲပရိစ္ဆာအကျိုးကပါလဲသမုပ္ပါဒ်ရုံးရဲ့အကြောင်းတရားကဘယ်နှပါလဲ၄ပါးဘယ်လိုတွေတော့ကံရဲ့စိတ်ရဲ့ဟုတို့ရာဟာရရဲ့နာရဲ့အကြောင်းတရားကဘယ်နှပါလဲ၂ပါးဘယ်လိုတွေပါလဲအာယုန်နဲ့ဓာရအဲဒီတော့ကြည့်နေရင်ကြည့်နေရင်ကြည့်နေရင်လည်းခုနပြောတဲ့ဒိဗ္ဗစကုညာဆိုတဲ့ပေါ်ပင်နိဝါဒဒုတိယဉာဏ်ဆိုတဲ့အခြေခံနဲ့အရင်ဘဝတွေကိုပြန်ပြီးတော့လှမ်းပြီးတော့ကြည့်လိုက်ပြန်တော့လည်းပဲအရင်ဘဝတွေတုန်းကလည်းပဲသောသောတုန်းကဒီပေါ်ပင်နိဝါဒဒုတိယဉာဏ်တက်တက်နဲ့ကြည့်တော့ကတော့တခြားတွေ့တာလားပုဂ္ဂိုလ်သတ္တဝါတွေတွေ့ခဲ့တာလားအခုပရိစ္ဆေသမုပ္ပါအခြေခံလေးနဲ့ကြည့်လိုက်ကြောအတိတ်ကာလတုန်းကလည်းပဲပုဂ္ဂိုလ်သတ္တဝါတွေဖြစ်ခဲ့တာလားတရားလေးတွေဖြစ်ခဲ့တာလားဓမ္မတရားလေးတွေဖြစ်ခဲ့တာဘာတရားတွေလဲယောဓမနဲ့နန္ဓမအခုပြိဿမဘဝမှာဖြစ်တဲ့ခန္ဓာကိုယ်သာလျင်ယောဓမနန္ဓမတွေမဟုတ်သေးပါဘူးတဲ့အတိတ်တုန်းကဖြစ်ခဲ့တာလဲဘာဓမတွေတော့ယောဓမနဲ့နန္ဓမဒီတော့ပြိဿမဘဝမှာဖြစ်တဲ့ယောဓမနန္ဓမကိုပရိစ္ဆေသမုပ္ပါဒ်စဝိုင်းထဲမှာဘယ်ကွယ်ထဲမှာတွေ့တော့နေကွယ်ထဲမှာတွေ့တယ်ဘယ်ကွယ်ထဲမှာတွေ့လဲအတိတ်ကာလတခြားလုံးပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အတိတ်ကာလမှာလည်းပဲပုဂ္ဂိုလ်သတ္တဝါတွေတွေ့ခဲ့တာလားယောဓမန္တဓမ္မတွေတွေ့ခဲ့တာလားအဲ့တော့ပရိစ္ဆေသမုပ္ပါဒ်စဝိုင်းနေနဲ့ပြောလိုက်တော့နံပါတ်ဘယ်လောက်မှရှိတော့တိကွယ်မှရှိတယ်ဘယ်လောက်မှရှိတယ်ဟောတိကွယ်ကအကြောင်းတရားနေကွယ်ကအကျိုးတရားတိကွယ်မှလည်းယုတ်ဉာဏ်နဲ့ရှိတယ်ဒါပေမဲ့ယုတ်ဉာဏ်နဲ့ဘယ်လောက်ပဲများများအဲ့ဒီတည်းကပြိဿမဘဝရဲ့အကြောင်းတရားလေးကိုကွက်ပြီးတော့ကြည့်လိုက်ကြောတခြားတွေ့တာလားဝိဇ္ဇာနဲ့တင်္ခါရတွေ့တာလားအဝိဇ္ဇာကမသိတာသာသနာတရားလုံးသိစာလေးပါသိခဲ့ရလားအဲဒီလိုမသိကြတော့ခန္ဓာရင်းရရရာကြောင်းလို့ဒီအမတော်ခဲ့ဘူးလားထုတ်ခဲ့လားမသိတာကအဝိဇ္ဇာအာထုတ်ခဲ့တာကသင်္ခါရအတိတ်ကာလကသိစာမသိကြတာဒီပါတယ်လေအဝိဇ္ဇာသိစာမသိဘဲနဲ့ကုသိုလ်ရာကုသိုလ်တွေပြုခဲ့တာကဘာပါလဲအဝိဇ္ဇာနဲ့သင်္ခါရဒီတော့အတိတ်ကာလမှာယုတ်ဉာဏ်တွေအများကြီးဖြစ်ခဲ့ပေမဲ့လို့လည်းပဲသစ္စာပန်ရဲ့ခန္ဓာနဲ့ကြောင်းကျဆက်သွားပြီးတော့ကျင်းလာတဲ့အခါကျတော့အတိတ်အကြောင်းတရားဘယ်နှပါတော့နှစ်ပါးဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရကြောင့်သစ္စာပန်မှာခန္ဓာတွေပဲဖြစ်ဘူးလားဖြစ်တယ်ကြည့်ပြီးတော့မှာခန္ဓာတွေဖြစ်တယ်။အဲဒီပြီးတော့မှာခန္ဓာတွေမှာလည်းပဲအကြောင်းတွေဖြစ်လာ၊အကျိုးတွေဖြစ်လာ၊အကြောင်းတွေဖြစ်လာ၊အကျိုးတွေဖြစ်လာ။ဒီလိုမလား။အဲဒီဖြစ်လာတဲ့နှစ်ပါးနေကပြီးတော့မှာခန္ဓာကြီးကိုကြည့်လိုက်ပြန်တော့လည်းပဲအဲဒီခန္ဓာကြီးမှာလည်းပဲသို့တော်သတိသာထားမကြည့်ဘူးဆိုရင်ခန္ဓာဖြစ်တဲ့ဖြစ်တိုင်းတဏှာတွေမပြေဘူးလားဖြစ်လား။ဥပါဒဏ်တွေမပြေဘူးလားဖြစ်လား။သို့တော်ကြောင့်ပြုပြီးတော့ဓမ္မဘဝတွေကမပြေဘူးလားဖြစ်လား။တဏှာကဘာသဘောရှိတော့။ပါရတတ်တဲ့သဘောရှိတယ်ဥပါရကဘာသဘောရှိတော့သွယ်လန်းတဲ့သဘောရှိတယ်ကမ္မဘဝကဘာသဘောရှိပါလိမ့်ဒီလိုအထုတ်တယ်သဘောတွေရှိတယ်ဟောဒီလိုဆိုတော့ပြစ္ဆောဘဘဝမှာလည်းပဲဟောဒီခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့ဒီခန္ဓာ၅ပါးကိုသာရတဲ့တဏှာလေးတွေမပေါ်ဘူးလားပေါ်လားသွယ်လန်းတဲ့ဒီခန္ဓာ၅ပါးအပေါ်မှာပဲသွယ်လန်းတဲ့သဘောလေးတွေမပေါ်ဘူးလားပေါ်လားသာရတာကတဏှာသွယ်လန်းတာကအရိဥပါဒဏ်လေးဖြစ်ပြီဆိုရင်အရိတနာဥပါဒဏ်ဒီဥသောကြောင့်ကြောင့်ကာယကဝစီကမနောကကလေးတွေနဲ့ကံနေမပြုတ်လို့ဘုရားပြုတ်လို့လားနာမည်တတ်တာဘလို့နာမည်တတ်မလဲကမ္မဘဝတခြားမှာဖြစ်တာလားပြိဿဘာမှာဖြစ်နေတာလားအဲဒီတော့ပြိဿဘာမှာခန္ဓာ၅ပါးဆိုတဲ့နံပါတ်နဲ့အပွဲရနောက်မှာတနာဥပါဒဏ်ကံဆိုတဲ့အကြောင်းတရားလေးတွေအဲဒီတော့ဆင်းရဲနဲ့ထပ်မှန်ပြီးတော့ပွားခွာလာတဲ့အခါကျတော့အဲဒီအကြောင်းတရားကဒီတိုင်းနေမှာလားအနာကအကြောင်းတရားတွေဖြစ်အောင်ကျေးဇူးပြုပေးမှာလားအနာဂတ်ကြောင့်တရားကျေးဇူးပြုပေးလိုက်တော့အနာဂတ်မှာဇာတိဆိုတဲ့ခန္ဓာ၅ပါးမရဘူးလားရ သာရိတ္တရခန္ဓာငါးပါးရလာပြီဆိုရင်ကိုခြင်းတရားလည်းမကင်းဘူး၊နာခြင်းတရားလည်းမကင်းဘူး၊သိခြင်းတရားလည်းကင်းရလား။အနာဂတ်ဘဝကိုဗာနဲ့လှမ်းကြည့်တော့ဘုရားပြောခဲ့တဲ့ဒိဗ္ဗစကုပ္ပဉ္စရဲ့အစွဲနဲ့လှမ်းပြီးတော့ကြည့်လိုက်တာ။ပုဂ္ဂိုလ်တ attva အနေနဲ့ကြည့်တော့နာဂတ်မှာဘယ်လိုဖြစ်မယ်၊ဘယ်လိုဖြစ်မယ်၊ဘယ်လိုဖြစ်မယ်ဒါပြင်မဲ့လို့လည်းပဲအခုပရိစ္ဆေသမုပ္ပါဒ်နည်းနဲ့ဓမ္မအကြောင်းကျိုးဆက်သွယ်မှုနဲ့ကြည့်လိုက်တဲ့အခါကျတော့အနာဂတ်မှာဖြစ်မှာကလည်းပဲပုဂ္ဂိုလ်တ attva တွေဖြစ်မှာလားဌာန၅ပါးဖြစ်မှာလားဌာန၅ပါးဒီပုဂ္ဂိုလ်တ attva လားဓမ္မလားအချင်းချင်းလိုက်တော့အတိတ်တုန်းကလည်းဘာတွေဖြစ်ခဲ့တော့ဓမ္မတွေဖြစ်ခဲ့တယ်ပစ္စုပန်မှာလည်းဘာတွေဖြစ်နေတော့အနာဂတ်မှာလည်းဘာတွေဖြစ်အောင်မှာလဲအတိတ်တုန်းကလည်းပုဂ္ဂိုလ်တ attva ရှိတာလားဓမ္မလားပစ္စုပန်မှာလည်းပုဂ္ဂိုလ်တ attva ရှိတာလားဓမ္မလားပဏာကမှာလည်းပုဂ္ဂိုလ်တ attva ရှိတယ်လားဓမ္မလားဒါတော့ဗုဒ္ဓဘာသာမြတ်စွာဘုရားတခင်ကရမယာကြီးရဲ့အလိုအရဗုဒ္ဓဘာသာရဲ့တရားတော်အရပြောမယ်ဆိုရင်ဘယ်ပုံဘယ်ဘဝဘယ်ဌာနပဲရရပုဂ္ဂိုလ်တ attva သရကယာယီထိုက်တဲ့ပုံမှန်သရကြီးပြီးတော့ပြည့်ညတ်တဲ့နာမည်ကြီးပဲဒါတော့မဟုတ်လားတကယ်သဘာဝအစိမ့်မှကလေးတွေကတခြားလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးတွေတခြားလားယုံနယ်လားအဲ့ဒီယုံနယ်တွေမရှိတရားလားရှိတရားလားဒီတော့အတိတ်ကာလတုန်းကလည်းပုံပေါ်ရင်ပြောပြောသတ္တဝါတွေပြောပြောယောက်ျားမိန်းမတွေပြောပြောတကယ်ရှိတရားကယုတ်တရားနဲ့နတ်တရားပြီးဆုံးမှမှလည်းပဲပုံပေါ်ပြောပြောသတ္တဝါပြောပြောတကယ်ရှိတရားကဘာတရားနဲ့ယုတ်တရားနဲ့နတ်တရားသနာကမှလည်းပုံပေါ်ပြောပြောသတ္တဝါပြောပြောတကယ်ရှိတရားကဘာတရားနဲ့အဲဒီတော့ပရိစ္ဆေသမုပ္ပါဒ်သဘောပေါက်သွားတဲ့အခါကျတော့မှဩဒါရိကအကြောင်းဓမ္မတွေဒါရိကအကျိုးဓမ္မတွေအကြောင်းယောက်နာမတွေပါပုဂ္ဂိုလ်တ attva တွေမရှိအကျိုးယောက်နာမတွေပါပုဂ္ဂိုလ်တ attva မရှိတလောကလုံးကပုဂ္ဂိုလ်တ attva တို့ပြောပြီးပြောနေကြညာတော့လည်းပဲတကယ်ရှိတရားကဓမ္မတရားပါပဲလို့သဘောပေါက်သွားလိုက်တဲ့အခါကျတော့ပညာမစင်မလားဆင်သွားပညာဆင်သွားပြီဆိုဒိဋ္ဌိကောဒိဋ္ဌိအမြင်ကလေးတွေကမစင်မလားဆင်လားအဲဒီဒိဋ္ဌိအမြင်ရလို့ဝိပဿနာဖြစ်တာဟုတ်ရဲ့လားအဲဒီဒိဋ္ဌိစင်တဲ့အမြင်ရလို့ဝိပဿနာဖြစ်တာဒိဋ္ဌိမစင်တဲ့ဝိပဿနာဖြစ်ပါ့မလားဒါတော့ဝိပဿနာမဖြစ်တာတွေဘာကြောင့်မဖြစ်တာတော့ဒိဋ္ဌိအမြင်မစင်လို့ဒိဋ္ဌိအမြင်မစင်တာဒီဘယ်ပေါ်မှာစိတ်ကတင်နေလို့လဲပညာပေါ်မှာဘယ်ပေါ်မှာစိတ်ကဆွဲနေလို့လဲပညာပေါ်မှာစိတ်ကဆွဲနေလို့ဒီလိုမလားအဲ့တော့ပညာကိုစိတ်ကဆွဲနေရင်ဒိဋ္ဌိမစင်ဘူးဒိဋ္ဌိမစင်ရင်ဝိပဿနာမဖြစ်ဘူးကြံပြောတာပညာကိုစိတ်ကဆွဲနေရင်ဒိဋ္ဌိမစင်ဘူးဒိဋ္ဌိမစင်ရင်ဝိပဿနာမဖြစ်ဘူးဝိပဿနာဖြစ်ခြင်းဘာဆင်အောင်လုပ်ရမလဲဒိဋ္ဌိစင်စင်ခြင်းမှာဒါဆိုရင်လည်းဘယ်ဆော့ကိုရင်ပြောရမှာလဲပညာပေါ်မှာဆွဲနေတဲ့ဆွဲကြည့်ကိုရင်ပြောပုဂ္ဂတ္တဘာငါတဘာယောက်ျားမိန်းမတွေဆွဲရင်ပြောအဲ့ဒီဆွဲပြောဘုကတရားတရားကကြားနေတာလားပဋိစ္စသမုပ္ပါဒ်တရားကကြားနေတာဒီလိုဆိုပဋိစ္စသမုပ္ပါဒ်တရားလေ့လာခြင်းဒီဘာကြောင့်ရှိတယ်လဲပြီးတော့နံပါတ်1ပညာစင်တဲ့အကျိုးရှိတယ်။နံပါတ်1နောက်တစ်ခါနံပါတ်2ကပါလေဒိဋ္ဌိစင်တဲ့အကျိုးရှိတယ်။ဒါလို့မဟုတ်လား။နံပါတ်1ကပညာစွဲခြင်းကင်းစင်တဲ့အကျိုးရှိတယ်။နောက်တစ်ခါနံပါတ်2ကဒိဋ္ဌိအမြင်ကင်းစင်တဲ့အကျိုးရှိတယ်။နံပါတ်3ကျုပ်ကပါလေဝိပဿနာဖြစ်တဲ့အကျိုးရှိတယ်။အဲဒီလိုဝိပဿနာဖြစ်လာတဲ့အတွက်ဟောဒီပရိစ္ဆေသမုပ္ပါဒ်တရားအကြောင်းအကျိုးဖြစ်စဉ်တရားအကြောင်းဓမ္မအကျိုးဓမ္မဆိုတဲ့အကြောင်းအကျိုးဖြစ်စဉ်တရားကိုခြေခံပြီးတော့ပညာပေါ်မှာအစွဲတွေကင်းခြင်းနဲ့ပရမပေါ်မှာဉာဏ်ကလေးရောက်ပြီးတော့ရှုလိုက်တာပရမကပရမမသိသွားတဲ့အခါကျတော့ပုဂ္ဂိုလ်တ attva ဆွဲကြည့်မကင်းဘူးလားကင်းပါဒိဋ္ဌိမြင်ခြင်းနဲ့မစင်ဘူးလားစင်သွားလားအဲဒီဒိဋ္ဌိမြင်စင်သွားတဲ့အခါကျတော့ရုပ်စိတ်တွေ့မယ်နာစိတ်တွေ့မယ်ပရမစိတ်တွေ့မယ်အဲဒီပရမရဲ့သဘောဖြစ်သဘောပြေသဘောတွေတွေ့တော့မှအဲဒီရုပ်နဲ့ပရမသဘောတရားတွေရဲ့ဖြစ်သဘောပြေသဘောကိုမြင်နိုင်မြင်သည်တခြားမြင်တာဝိပဿနာအမြင်လားအဲ့ဒီဝိပဿနာမြင်ရမှမညာဖွညာနိဗ္ဗာန်ချမ်းသာရမယ်။ဟုတ်ရဲ့လား။ဝိပဿနာမြင်မရဘဲနဲ့မညာဖွညာနိဗ္ဗာန်ချမ်းသာရပါမလား။အဲ့ဒါကြောင့်မလို့ပရိစ္ဆေသမုပ္ပါဒ်တရားလေ့လာခြင်းသည်နံပါတ်1ပညာဆွဲကြောဖို့ကြောက်ခြင်းဆိုတဲ့အကျိုးရှိပါတယ်။ဟုတ်ရဲ့လား။နံပါတ်2ဒိဋ္ဌိအမြင်စင်ခြင်းဆိုတဲ့အကျိုးလည်းရှိပါတယ်။နံပါတ်3ဝိပဿနာဖြစ်ခြင်းဆိုတဲ့အကျိုးလည်းမရှိဘူးလားရှိလား။အကျိုးတရားဘယ်လိုမျိုးရှိတော့။ကြံပြောနံပါတ်1ကပါလေပညာအမြင်စင်ခြင်းဆိုတဲ့အကျိုးရှိတယ်နံပါတ်1ကဒိဋ္ဌိအမြင်စင်ခြင်းဆိုတဲ့အကျိုးရှိတယ်နံပါတ်3ကဝိပဿနာဖြစ်ခြင်းဆိုတဲ့အကျိုးရှိတယ်အဲ့ဒီအကျိုးတရား3မျိုးနဲ့ပြည့်စုံနေတဲ့ဟောဒီပရိစ္ဆေသမုပ္ပါဒ်တရားသည်တခြားတရားလားနိဗ္ဗာန်ရောက်ကြောင်းတရားလား ဒါကြောင့်ပရိစ္ဆေသမုပ္ပါဒရားသည်လည်းပဲနိဗ္ဗာန်ရောက်ကြောင်းတရားဖြစ်တဲ့အတွက်နိဗ္ဗာန်ရောက်ကြောင်းတရားအားထုတ်လို့သောပုဂ္ဂိုလ်များသည်ဟောဒီပရိစ္ဆေသမုပ္ပါဒရားကိုခြေခံပြီးတော့ပရိစ္ဆေသမုပ္ပါကကြားတဲ့တရားကိုခြေခံပြီးတော့အရိယသိကလေးနဲ့ဆက်လိုက်ပြီးတော့ကျေစာသွားကြမယ်ဆိုရင်နိဗ္ဗာန်ချမ်းသာရပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးတော့ဒီအတိုင်းပဲကြည်ညာကြောကိုအားထုတ်ကြပါလို့တိုင်တော်ရင်နဲ့ကဲတာလို့ဆိုတော့ကြအောင်ဆို